Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ6ရက်ဗုဒ္ဓဟူးညပဲ VOA စီစဉ်တွေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီရဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာမှာအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေမှမများသိအောင်လို့ပြောပြပါမယ်American တက်လွတ်တော် Georgia ပြည်နယ်ကိုစားပြုအမတ်နေရာ2နေရာအတွဲနောက်တစ်ကျော့ရွေးကောက်ပွဲတွေကိုအင်္ဂါနေ့ကကျင်းပခဲ့တာမှာအမတ်နေရာ2နေရာကို Democratic Party ကိုစားပြုအမတ်လောင်းကအနိုင်ရတဲ့အကြောင်း American သတင်းဌာနတွေကခန့်မှန်းကြေညာထားပါတယ် Republican Party ကလက်ရှိအထက်လွတ်တော်အမတ် Kelly Loeffler ကို Democrat အမတ်လောင်း Raphael Warnock ကအနိုင်ရတယ်လို့ Conservative Fox သတင်းဌာနအပအဝင်တခြားသတင်းဌာနအသီးသီးကခန့်မှန်းကြေညာထားတာပါနောက်တနေရာအတွက်ရှင်ပြိုင်ကြတဲ့ Republican Party ကလက်ရှိအထက်လွှတ်တော်အမတ် David Perdue နဲ့ Democrat အမတ်လောင်း John Ossoff တို့ကြားမှာတော့ဘယ်သူအနိုင်ရလဲဆိုတာပြက်ပြက်သားသားမရှိသေးဘဲလက်ရှိရည်တွက်ပြီးသည့်မြတ်မဲရလတ်အရာ Democrat John Ossoff ကမဲအရည်အတွက်အနေငယ်သားနဲ့ဥဆောင်နေပါတယ်လက်ရှိမဲရည်တွက်တာကတော့မပြည့်ပြတ်သေးပါဘူးအင်္ဂါနေ့မဲပေးပွဲမတိုင်ခင်ထိမှာ Republican Party ကအထက်လွှတ်တော်အမတ်နေရာ50ကိုရထားပြီး Democrat တွေက48နေရာရထားပါတယ်Republican တွေအနေနဲ့နောက်ထပ်တနေရာကိုအနိုင်ရတာနဲ့တင်အထက်လွှတ်တော်ကိုထိန်းချုပ်နိုင်မှာပါ Democrat တွေအနေနဲ့ကတော့လက်ရှိရှင်ပြိုင်နေတဲ့အမတ်နေရာ2နေရာစလုံးကိုအနိုင်ရမှသာအမတ်အရေးအတွက်50စီတူသွားမှာဖြစ်ပါတယ်အဲ့ဒီအခြေအနေမှာဆိုရင်တော့အထက်လွှတ်တော်ဥက္ကဋ္ဌအဖြစ်အစည်းအဝေးတွေတက်ရောက်ရမယ်လက်ရှိရွေးကောက်ခံဒုတိယသမ္မတ Kamala Harris ရဲ့အဆုံးဖြတ်မဲနဲ့ Democrat တွေအနေနဲ့သူတို့လူချင်းနဲ့ဆုံးဖြတ်ချက်အများစုကိုချမှတ်နိုင်မှာဖြစ်ပါတယ်အောက်လူတော်ကိုတော့ဒီမိုကရက်တွေကအမတ်အရေးအတွက်အနည်းငယ်အသာနဲ့ထိန်းချုပ်ထားပြီးဖြစ်ပါတယ်။လိုမလာ3ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေအရရွေးကောက်ပွဲဝင်ပြိုင်ခဲ့သူသမ္မတလောင်း2ဦးရထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေကိုအထက်နဲ့အောက်တွတ်တော်နေရာကအမတ်တွေဒီကနေ့အတည်ပြုကြတော့မှာဖြစ်ပါတယ်။ခြေကံဥပဒေပြင်ဆင်ဖြည့်ဆွက်ချက်အမှတ်7အရလုံဆောင်ရတဲ့ဒီလုပ်ငန်းဟာပုံမှန်အဖြစ်ဆိုရင်အခုလောက်အတန်ကြဲကြဲလောင်လောင်မကြားရပဲတိတ်တိတ်ဆိတ်ဆိတ်နဲ့ပြီးသွားလေရှိတဲ့လူရိုးလုံစင်အဆင့်တစ်ခုပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီတစ်ချိန်သမ္မတရွေးကောက်ပွဲမှာတော့မဲမသမာမှုတွေရှိခဲ့တယ်ဆိုပြီးလက်ရှိသမ္မတဒေါ်နယ်ထရမ့်ကအထောက်အထားအခိုင်အမာမရှိပဲတောက်လျှောက်ဆွဆွဲပြောဆိုလာတာကြောင့်ဒီအဆင့်အပေါ်မှာပါတယောက်မှုရှိလာတာပါ။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရထားတဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းပြန်လှန်ပစ်ဖို့သမ္မတထရမ့်ကနှီးပေါင်းစုံနဲ့စူးစမ်းနေတာကြောင့်လဲကိုယ်စားလှယ်မဲတွေရည်တွက်အတည်ပြုရမယ့်အခုအဆင့်ဟာ Republican အမတ်တွေအနေနဲ့သမ္မတထရမ့်အပေါ်သစ္စာခံမှုကိုပြတ်သားရမယ့်ပွဲဖြစ်လဲမြင်ထားကြပါတယ်။လက်ရှိချိန်ထိဆိုရင် Republican အမတ်တရားကျော်ကကိုယ်စားလှယ်မဲအရည်အတွက်နဲ့ပတ်သက်ပြီးကန့်ကွက်မယ်လို့ပြောထားပါတယ်။အဲဒီလိုပြောထားတဲ့ Republican အမတ်အများစုဟာသမ္မတထရမ့်ကိုအခိုင်အမာထောက်ခံတဲ့ပြည်နယ်တွေကဖြစ်ပါတယ်။ဒါပေမဲ့လည်းအောက်လူတော်ကိုဒီမိုကရက်တွေကထိန်းချုပ်ထားပြီးအထက်လူတော်မှလည်းတခြား Republican အမတ်အများပြားကယူကော့ပွဲရလဒ်ကိုပြောင်းပြန်လှန်ပစ်ဖို့မရှိဘူးလို့ပြောထားတဲ့အတွက်ကန့်ကွက်မဲ့ Republican အမတ်တွေရဲ့လုပ်ရက်ကအောင်မြင်ပွဲမရှိပါဘူး။ American သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဟာ Washington DC မြို့တော်မှာဒီကနေ့စူဝေးချီတက်ပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။လိုမလာယူကော့ပွဲမှာယူကော့ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရတာကိုအတည်ပြုကြေညာမဲ့အပေါ်သမ္မတထရမ့်ကကန့်ကွက်ပြောဆိုထားတာနဲ့ပတ်သက်ပြီးထောက်ခံကြောင်းပြသတဲ့အနေနဲ့အခုလိုချီတက်ပွဲတွေလုပ်ဖို့စီစဉ်ထားတာပါ။သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေကိုကွန်ဂရက်လွှတ်တော်မှာဒီကနေ့အတည်ပြုကြေညာမှာပါ။သမ္မတအင်ပြူတော်တောင်ပတ်နားလေးမှာလုပ်မဲ့စူဝေးပွဲမှာသမ္မတထရမ့်ကိုယ်တိုင်စကားပြောဖို့ရှိပါတယ်။ဒါအပြင်ယူကော့ပွဲမှာသူအနိုင်ရတယ်ဆိုပြီးအထောက်ထားမဲ့ပြောဆိုတာတွေကို Twitter မှာဆက်ရေးနေစေပါ။စူဝေးချီတက်ပွဲတွေအတွက် Washington မြို့တော်ကိုရောက်လာကြသူတွေကိုရည်ညွှန်းပြီးအပြက်အသက်အနိုင်ရတဲ့ယူကော့ပွဲရလဒ်ကိုခိုးယူတာမျိုးသူတို့တွေလက်ခံကြမှာမဟုတ်ဘူးလို့သမ္မတထရမ့်ကအင်္ဂါနေ့ကပဲ Twitter မှာရေးခဲ့ပါသေးတယ်။အင်္ဂါနေ့ညကလည်းဝါရှင်တန်မှာလူရာပေါင်းများစွာစုဝေးခဲ့ကြပြီးအဲ့ဒီထဲကတချို့နဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံးဝင်းဆန်ခတ်ဖြစ်ခဲ့ပါတယ်။ရနေခရမ်းကင်ဆောင်မှုရဲတပ်ဖွဲ့ဝင်ကိုရန်ပြုမှုနဲ့ဂျင်ဆက်တနတ်စတန်ဂန်ကင်ဆောင်မှုအပါအဝင်ဆွဲချက်တွေနဲ့လူ6ဦးထဲမှနေကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဟောင်ကောင်မှာဒီမိုကရေစီတက်ကြွလှုပ်ရှားသူ50ထဲမှနေဒီကနေ့အဖမ်းခံရပါတယ်။ဒါဟာဖြင့်အသစ်ပြတ်ထန်းထားတဲ့ဟောင်ကောင်လူမျိုးရေးဆိုင်ရာဥပဒေအရအတိုက်အခံတွေပေါ်နှိမ်နင်းတာမှာအကြီးအမားဆုံးဖမ်းဆီးမှုပါ။ဒီကနေ့မနေ့အစောပိုင်းမှာဖမ်းခံရသူအများပြားဟာဟောင်ကောင်ဒီမိုကရက်တစ်ပါတီဝင်တွေဖြစ်တယ်လို့ဟောင်ကောင်အခြေစိုက်သတင်းဌာနတွေကပြောကြပါဗျ။အဲဒီလူတွေဟာပြီးခဲ့တဲ့နှစ်ဇူလိုင်လကကျင်းပခဲ့တဲ့ပါတီတွင်တရားဝင်သတ်မှတ်ထားတာမဟုတ်တဲ့အကြိုယူကော့ပွဲတွေမှာဝင်ပြိုင်ခဲ့ကြသူတွေဖြစ်ပြီးပြီးခဲ့တဲ့နှစ်စက်တင်ဘာလမှာကျင်းပဖို့စီစဉ်ခဲ့တဲ့ယူကော့ပွဲတွေမှာဝင်ပြိုင်မဲ့သူတွေဖြစ်ပါတယ်။စ စက်တင်ဘာရွေးကောက်ပွဲကတော့ကိုဗစ် -19 ကာယောဂါကြောင့်ရှုဆိုင်ထားရတာပါဒီလိုဖန်ဆင်းမှုပေါ်အမေရိကန်ရွေးကောက်ကံသမ္မတဂျိုးဘိုင်ဒန်ကနိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်ဖို့အမည်တင်သွင်းထားတဲ့အန်တိုနီဘလင်ကန်ကဝေဖန်ပါတယ်လူတိုင်းခံစားခွင့်ရှိတဲ့အခွင့်အရေးအတွက်ရဲဝန်စွာစီရင်လှုပ်ဆောင်နေသူတွေကိုတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့မစ္စတာဘလင်ကန်က Twitter မှာရေးခဲ့တယ်လို့နောက်တက်မဲ့အမေရိကန်အစိုးရအနေနဲ့ဟောင်ကောင်လူထုနဲ့အတူရပ်တည်သွားမှာဖြစ်ပြီးဒီမိုကရေစီအပေါ်တရုတ်အစိုးရရဲ့နှိမ်နှင်းမှုကိုစန့်ကျင်သွားမယ်လို့လည်းရေးပါတယ်။ American ထက်လွတ်တော်ထောက်လိုင်းဆိုင်ရာကော်မတီအဖွဲ့ဝင်တူဖြစ်သူ Republican ထက်လွတ်တော်မှ Ben Sasse ကလည်းဒီဖန်ဆင်းမှုဟာ American မှာအကွဲအကွဲအပြားပြားနဲ့ဝေဝါးရှုပ်ထွေးနေတဲ့အပေါ်အခွင့်ကောင်းယူပြီးရုပ်သမားရှီချင်းဖျင်ကကြံစီလှုပ်ဆောင်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်မဲ့တီဘီရောဂါတိုက်ဖျက်ရေးစီမံကိန်းတစ်ခုကိုစတင်လိုက်ပြီးဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာ American တန်ယုံကဇန်နဝါရီ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။တီဘီကင်းစင်မြန်ပြည်တခွင်ရှေ့ရှုနိုင်မှုကြိုးစားစုဆိုတဲ့အဲ့ဒီစီမံကိန်းကိုပြည်ရင်းအရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ပြည်ကြီးခင်အဖွဲ့ကအကောင့်ထည့်ဖို့ဆောင်ရွက်နေပြီးတီဘီရောဂါအဖြစ်များတဲ့ရန်ကုန်၊ပဲခူးနဲ့အေရဝတီတိုင်းဒေသကြီးနဲ့မွန်ပြည်နယ်တွေကသတ်မှတ်ထားရနေရာတွေမှာအဓိကထားပြီးလှုပ်ဆောင်သွားမယ်လို့အမေရိကန်တန်ယုံကပြောပါရယ်။အဲဒီစီမံကိန်းက2012ခုနှစ်ကလေးက USAID ကအကူအညီပေးနေတဲ့မြန်မာနိုင်ငံအမျိုးသားတီဘီရောဂါတိုက်ဖျက်ရေးအစီအစဉ်ကိုအခြေခံပြီးတော့ဆောင်ရွက်တာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ကောင်းမွန်လာစေဖို့အမေရိကန်နဲ့မြန်မာနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုရဲ့တစိတ်တစိတ်ဒါလည်းဖြစ်ပါရယ်။တီဘီရောဂါတိုက်ဖျက်ရေးသုံးနှစ်ကြာဆောင်ရွက်မဲ့အဲ့ဒီစီမံကိန်းကိုအကောင်အထည်ဖော်ရမှာပြည်ကြီးခင်အဖွဲ့ကအရက်ဖက်အဖွဲ့အစည်းတွေအစိုးရအဖွဲ့အစည်းတွေပုဂ္ဂလိကကဏ္ဍဘာသာရေးအဖွဲ့အစည်းတွေနဲ့တခြားမိဖက်အဖွဲ့တွေအပါအဝင်မတူကွဲပြားတဲ့အုပ်စုတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာ USAID ဌာနညွှန်ကြားရေးမှူး Miss Ella Grubbs ကပြောပါရယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်ထဲတီဘီရောဂါရှော့ချရေးမှာတိတိတသာတိုးတက်မှုရခဲ့တာကြောင့်မြန်မာနိုင်ငံဟာပူးပေါင်းဆောင်ရွက်ကြိုးပမ်းအားထုတ်ရင်းဘယ်လိုအောင်မြင်မှုတွေရသလဲဆိုတာကိုအရှိတောင်အာရှကအိန္ဒိယနိုင်ငံတွေကိုစံနမူနာပြသနိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့လည်းစီမံကိန်းစတင်တဲ့အချိန်မှအွန်လိုင်းကနေမိတ်ဆက်ပြီးတဲ့အခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာ USAID ဌာနညွှန်ကြားရေးမှူး Miss Ella Grubbs ကပြောပါတယ်ရှင်ထိုင်းနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာသေး360ကျော်နဲ့သေဆုံးသူတယောက်ရှိတာကြောင့်ဗန်ကောက်မြို့နယ်အနီးတဝိုက်ထောင်ထဲချီပြီးရှိတဲ့ဆက်ယုံတွေမှာယောဂါပိုးစစ်ဆေးမှုတွေထပ်တိုးပြီးတော့လုပ်သွားမယ်လို့အာဏာပိုင်တွေကပြောပါတယ်ယောဂကုသမှုအများဆုံးဖြစ်နေတဲ့စမုတ်စခွန်ခရိုင်အတွင်းရှေ့ပြောင်းအလုပ်သမားတွေကိုအဓိကအာရုံစိုက်ပြီးတော့တက်ဆိုင်ရာကယောဂထိန်းချုပ်ရေးကြိုးပမ်းနေပါတယ်။အဲဒီမှာရှိတဲ့ပင်လယ်ဇာဈေးတွေနဲ့ပင်လယ်ဇာထုတ်လုပ်ရေးစက်ယုံတွေမှာရှေ့ပြောင်းအလုပ်သမားထောင်ထဲချီပြီးတော့အလုပ်လုပ်ကြနေတာလည်းဖြစ်ပါတယ်။စမုတ်စခွန်ခရိုင်အတွင်းစက်ယုံပေါင်း1000ကျော်ကအလုပ်သမားတွေကိုယောဂပိုးစစ်ဆေးသွားဖို့စီစဉ်ထားတယ်လို့ထိုင်းကိုဗစ် -19 ထိန်းချုပ်ရေးစင်တာပြောခွင့်ရကပြောပါတယ်။အခုထိနိုင်ငံတွင်းကိုဗစ် -19 ကြောင့်သေဆုံးသူ66ယောက်အပါအဝင်ယောဂကူးစက်သူက9331ယောက်ရှိပါတယ်ရှင်ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားလာတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နိုင်ငံတကာကျွမ်းကျင်ပညာရှင်အဖွဲ့ကတရုတ်ကျွမ်းကျင်သူတွေနဲ့အွန်လိုင်းကနေတဆင့်ပူးပေါင်းဆောင်ရွက်သွားမယ်လို့ WHO ပြောခွင့်ရ Margaret and Harris ကပြောပါရီ
So the team are international experts that were identified by
နိုင်ငံတကာပညာရှင်တွေကသူတို့စိတ်ဝင်စားတဲ့အကြောင်းအရာနဲ့လှုပ်ဆောင်ရမယ့်ကိစ္စတွေကိုတရုတ်နိုင်ငံကိုကြိုတင်ပေးဖို့အကြောင်းကြားထားကြောင်းသူတို့အားလုံးကနိုင်ငံပေါင်းစုံကပညာရှင်တွေဖြစ်ပြီးအရေးကြီးတဲ့ချက်ကသူတို့ကိုယ်တိုင်ကပညာရဲ့မြေပေအသီးသီးမှာကျွမ်းကျင်သူတွေဖြစ်တယ်လို့လေ့လာမှုတွေကိုလည်းစတင်လှုပ်ဆောင်နေပြီးဖြစ်ကြောင်း WHO ပြောခွင့်ရ Margaret and Harris ကပြောပါတယ်။ဒါအပြင် virus ပေကလာတယ်လို့ဆိုတာသိနိုင်ဖို့အဲ့ဒီပညာရှင်တွေက Zoom ကတဆင့် online ကနေတရုတ်ပညာရှင်တွေနဲ့လက်တွဲအလုပ်လုပ်နေကြောင်းဒီ virus ကလင်းနိုတွေမှာတွေ့ရတဲ့ virus နဲ့ဆင်တူတယ်လို့နားလည်ထားကြကြောင်းနောက်မှဒီလိုယောဂါတွေမဖြစ်အောင်တားဆီးနိုင်ဖို့အတွက်ဒီဘာသာရက်ကအားလုံးအတွက်အရေးကြီးကြောင်းလည်းသူကပြောပါတယ်။ ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကုသရောဂါပြန့်ပွားခြင်းနဲ့ကာကွယ်ခြင်းဆိုင်ရာကျွမ်းကျင်ပညာရှင်တွေယောဂပိုးမွားပေးတာပညာရှင်တွေနဲ့ပြည်သူကျန်းမာရေးပညာရှင်တွေကိုလည်းကိုရိုနာဗိုင်းရပ်စ်ပိုးစတင်ကုသပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံဟူဟန်မြို့ကိုဆေးလွတ်သွားမှာဖြစ်ပါတယ်တဲ့ရင်6ပတ်ကြာစစ်စည်းရေးလုပ်ငန်းစဉ်အတွင်းဒီကျွမ်းကျင်ပညာရှင်တွေပါဝင်တဲ့အဖွဲ့ကလူနေတရိတ်ဆန်ကြားဆက်ဆံနေတဲ့ယောဂဖြစ်ပွားမှုနမူနာတွေကိုလေ့လာစစ်ဆေးသွားမှာဖြစ်ပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ပိုးမူလားဇင်းမြစ်ကိုလေ့လာစစ်ဆေးဖို့ပူးပေါင်းဆောင်ရွက်ရမှာသိပ္ပံပညာရှင်တွေအနေနဲ့နိုင်ငံရေးကိုပေးဖယ်ထားပြီးလုပ်ငန်းစဉ်အောင်မြင်ရေးအပြေရှာဖို့သာပူးပေါင်းဆောင်ရွက်သွားမယ်လို့ WHO ပြောခွင့်ရကပြောပါတယ်ရှင်။ဂျပန်နိုင်ငံမှာဒီကနေ့တည်းအထက်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ1590ကျော်ရှိတဲ့အတွက်အစိုးရကအရေးပေါ်အခြေအနေကြီးညာဖို့ပြင်ဆင်နေပါတယ်။အခုထိဂျပန်နိုင်ငံမှာ COVID-19 ကူးစက်သူ 25,000 နဲ့သေဆုံးသူက 3,800 ရှိပါတယ်။တီရီလင်ကာနိုင်ငံမှာလူများသွားလာတဲ့နေရာတွေမှာနှာခေါင်းဆီးမဝတ်ဆင်သူတွေနဲ့လူချင်းခက်ခွာခွာနေဖို့စီကံမလိုက်နာသူတွေကိုမဖြစ်မနေရောဂါဆစ်ဆီးဖို့ရတပ်ဖွဲ့ကလှုပ်ဆောင်နေပါတယ်။အင်္ဂါနေ့ကမြို့တော်ကိုလံဘိုနဲ့အနီးတဝိုင်းရောဂါထိန်းချုပ်ရေးစီကံမလိုက်နာသူ1,000ကျော်ကိုဖမ်းဆီးခဲ့ပြီးဒီထဲက14ယောက်မှရောဂါပိုးကူးစက်နေတာကိုတွေ့ခဲ့ပါတယ်။အခုထိနိုင်ငံတွင်း COVID-19 ကူးစက်သူ 45,900 ကျော်နဲ့သေဆုံးသူက218ယောက်ရှိပါတယ်။ဒီကနေ့အင်ဒိုနီးရှားမှာလည်းယောဂကုသသူ 1,800 ကျော်နဲ့ကုသမှုစံချိန်တင်မြင့်တက်ခဲ့ပါတယ်။အခုထိအင်ဒိုနီးရှားမှာ COVID-19 ကုသသူ 98,400 ကျော်နဲ့သေဆုံးသူက 23,200 ကျော်ရှိပါတယ်ရှင်။ဒေါ်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဂျီယာမှာအင်္ဂါနေ့ကလွှတ်တော်ရွေးကောက်ပွဲတွေတကြော့ပြန်ကျင်းပခဲ့ပါတယ်။လာမယ့်လွှတ်တော်နှစ်နှစ်သက်တမ်းကာလအတွင်းဖဲပါတီကြီးစိုးမလဲဆိုတာဒီရွေးကောက်ပွဲကအဆုံးမြတ်ပေးမှာဖြစ်တဲ့အတွက်အရေးကြီးလာတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ Catherine Gibson တင်ပြပို့ထားတာကိုကျွန်မအနောက်လောက်ဆက်ပြီးတင်ပြမှာပါ။COVID-19 ကရောဂါကာလကြမှာပဲဂျော်ဂျီယာပြည်နယ်မှာဆန္ဒရှင်တွေကအမတ်နေနေရာအတွက်မဲပြီးရွေးချယ်ခဲ့တာပါအထက်လွှတ်တော်မှာအမတ်နေရာ100ရှိတာဖြစ်ပြီး Republican တို့ကအမတ်နေရာ50နဲ့ Democrat တို့က48နေရာရထားတာပါဒါကြောင့်လဲမဲဆန္ဒရှင်တွေရဲ့ရွေးချယ်မှုကအကျိုးသက်ရောက်မှုကြီးမားတယ်လို့ American လွှတ်တော်နိုင်ငံရေးကိုချိန်ခွင်ရှာညှိပေးမှလည်းဖြစ်ပါတယ်ရွေးကောက်ပွဲမှာ Republican Party ကလက်ရှိလွှတ်တော်အမ Kelly Loeffler ကို Democrat အမလောင်း Raphael Warnock ကအနိုင်ရတယ်လို့ Conservative Fox သတင်းဌာနအပအဝင်အခြားသတင်းဌာနအသီးသီးကခန့်မှန်းကြေညာထားပါပြီ။နောက်တနေ့ရက်အတွက်ရှင်းပြနေကြတဲ့ Republican Party ကလက်ရှိအထက်လွှတ်တော်အမ David Perdue နဲ့ Democrat အမလောင်း John Ossoff တို့ကြမှာတော့ဘသူအနိုင်ရတယ်ဆိုတာပြည့်ပြည့်စုံစုံမရှိသေးပဲလက်ရှိရွေးတက်ပြီးသမျှမဲရလက်တွေအရ Democrat John Ossoff ကမဲအရေးအတွက်အနည်းငယ်အသားနဲ့ဦးဆောင်နေပါတယ်။ဂျော်ဂျီယာမဲဆန္ဒရှင် Britney Thames ကတော့ဒီရွေးကောက်ပွဲကိုတနင်္ဂနွေကလုံးကအာရုံစိုက်နေတာကိုသဘောပေါက်ပါတယ်
။ It's terrifying. I hope I'm not making the wrong decision.
ဒါလည်းဆရာကောင်းပါတယ်။ကျမဆုံးဖြတ်ရွေးချယ်လိုက်တာမှမဟုတ်လို့မျှော်လင့်ပါတယ်။ကျမတို့လိုလာတဲ့အနာဂတ်မျိုးဖန်တီးနိုင်တဲ့အခွင့်အရေးရလာပြီဆိုပြီးနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ခန်းစားရပါတယ်
။ဒီမိုကရက်ဖက်ကအမတ်နေရာနှစ်ခုစလုံးကိုအနိုင်ရမယ်ဆိုရင်တော့လာမယ့်နှစ်နှစ်အတွင်းအထက်လွှတ်တော်မှာသမ္မတသစ်ဘိုင်ဒန်ပြတ်ထားမှုစူးစမ်းတဲ့ဥပဒေတွေကိုပြတ်ထားလို့မရအောင် Republican တွေအများစုအားနဲ့ပိတ်မယ်ဆိုရင်ရွေးကောက်ခံသူသမ္မတကမလာ Harris ရဲ့မဲနဲ့အတူပြုံနိုင်တော့မှာဖြစ်ပါတယ်။အောက်လွှတ်တော်မှာ Democrat တို့ကထိန်းချုပ်ထားတာဖြစ်တဲ့အတွက်အထက်လွှတ်တော်ကို Republican တို့လွှမ်းမိုးထားရင်ပိုကောင်းမယ်လို့မဲဆန္ဒရှင်တချို့ကတော့ယူဆပါတယ်။Republican အမတ်တွေကိုမဲပေးခဲ့တဲ့မဲဆန္ဒရှင် Lon Sperry ကတော့အခုလိုမြင်ပါတယ
်။ I don't believe that if one party is controlling all of Congress
လွှတ်တော်နှစ်စလုံးကိုရောသမ္မတရာဇဝတ်ကြီးရောပါပါတီတစ်ခုတည်းကနေပြီးတော့ရယူထားမယ်ဆိုရင်တော့ပြည်သူပြည်သားတိုင်းရဲ့အတန်တွေကိုကုစားပြုခါမှာမဟုတ်ဘူးဆိုတာကျွန်တော်တို့တွေ့မြင်ရပါလိမ့်မယ်
။သမ္မတတစ်အနေနဲ့အထက်လွှတ်တော်ရဲ့အားပေးထားကမှုရဖို့လိုတယ်လို့ Democrat မဲဆန္ဒရှင်တွေကလည်းပြောပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့သမ္မတ Trump ရဲ့ဝေဖန်တက်ခတ်မှုရှိပေမဲ့လည်းရွေးကောက်ပွဲစနစ်ကိုယုံကြည်တယ်လို့မဲဆန္ဒရှင်တယောက်ကပြောပါတယ်။ Catherine Nina ကအခုလိုပြောပါတယ်။
Without a doubt, my vote here in Georgia counts.
ကျွန်မထည့်လိုက်တဲ့မဲကိုဂျော်ဂျီယာမှာထည့်ပြီးရေးတွက်မယ်ဆိုတာလုံးဝတန်တရားမရှိပါဘူး။ဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲအဆင်ပြေအောင်စီစဉ်ပေးနေကြတဲ့မဲရုံဝန်ထမ်းတွေကိုသမ္မတ Trump ကဆော်ကားလိုက်တာလို့ထင်ပါတယ်။သမ္မတရဲ့ Republican Party ကတော့မှမဲစင်းတွေမှတ်မှားတယ်ဆိုပြီးပြောနေကြတာပါ
။ဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲမှာကြိုတင်မဲထည့်ခဲ့သူ3,000ကျော်ထိစံချိန်တင်ရောက်ရှိခဲ့တယ်လို့ရွေးကောက်ပွဲနေ့မှာလည်းမဲလာထည့်သူအတော်များပါတယ်။ဂျော်ဂျီယာကောလိပ်ကနိုင်ငံရေးသိပ္ပံဌာနပါမောက်ခဟန့်ကအမ်မတ်ဆန်ကအခုလိုသုံးသပ်ပါတယ်
It's looking like the turnout by Democrats is better than Republicans, which would be the reverse of what is typical.
Republican တွေစာရင်ဒီမူကမဲ့ဆန္ဒရှင်တွေပိုပြီးထွက်လာတဲ့ပုံရှိပါတယ်။ဒါကဂျော်ဂျီယာပြည်နယ်မှာပြန်ကျင်းပတဲ့ရွေးကောက်ပွဲမှာဖြစ်နေကြပုံစံမျိုးမဟုတ်ပါဘူး။တနိုင်ငံလုံးစောင့်ကြည့်နေကြတဲ့အတွက် Republican တွေလည်းစိတ်အားတက်ကြွလာတယ်လို့ထင်ပါတယ်။
အချိန်နဲ့ရှင်ပြိုင်နေကြတဲ့လွှတ်တော်ရွေးကောက်ပွဲကျင်းပရာဂျော်ဂျီယာပြည်နယ်မှာမဲမတမာမှုတွေရှိခဲ့တဲ့ဆိုပြီးသမ္မတထရမ့်ရဲ့ဆွဆွဲပြောဆိုမှုတွေကြောင့်ပြည်နယ်မဲယုံတာဝန်ခံတွေဖက်ကလည်းမဲတစ်ခုအကျဉ်းစီကိုအသေးအချာရည်တွက်ကြလိုက်မယ်လို့ခန့်မှန်းရတာဖြစ်ပါတယ်။ကျမနောင်လောပ
ါ UN နိုင်ငံကဖန်ဆီးထားတဲ့တောင်ကိုရီးယားရေနံတင်သမောမှာပါတဲ့မြန်မာသမောသားတွေအတွက်မြန်မာအစိုးရဘက်ကကနအူးစုံစမ်းမှုတွေနဲ့အတူသက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းမှုတွေစလုပ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာသမောသားအများစုပါရဲ့တောင်ကိုရီးယားရေနံတင်သမောကိုပါရှန်ပင်လယ်ကွေထဲရေနံယူဆိတ်မှုဖြစ်တဲ့ဆိုတဲ့အကြောင်းပြချက်နဲ့အီရန်နိုင်ငံကဖန်ဆီးထားပြီးသက်ဆိုင်ရာနိုင်ငံတွေကစုံစမ်းမှုတွေလုပ်နေသလိုမြန်မာအစိုးရဘက်ကလည်းကနအူးစုံစမ်းမှုတွေစလုပ်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲအရာရှိတဦးကတော့မြန်မာတန်ယုံနေယူဒီလီနဲ့တွဲဖက်တောင်ထမ်းဆောင်နေတဲ့အီရန်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးထိုင်းနိုင်ငံမြန်မာတန်ယုံကနေတဆင့်ဘန်ကောက်မြို့အခြေဆိုင်အီရန်နိုင်ငံဆိုင်ရာတန်ယုံတာဝန်ရှိသူတွေကိုဆက်သွယ်ပြီးမြန်မာသမောသား17ယောက်ကိုကောင်းကောင်းမွန်မွန်ထားပြေးဖို့နဲ့အစောဆုံးပြန်လုပေးဖို့ညှိနှိုင်းနေကြောင်း VOA ကိုပြောပါတယ်။အမေရိကန်ရဲ့ဗန်နာယီပိတ်ဆို့တန်ခတ်မှုအရအီရန်နိုင်ငံကပိုင်ဆိုင်ထားတဲ့ဒေါ်လာတန်9000ကိုတောင်ကိုရီးယားနိုင်ငံကမကြသေးခင်ကပဲထိန်းချုပ်လိုက်တာကိုပြန်ရုပ်သိမ်းပြဖို့တောင်းဆိုနေချိန်မှာပဲသမောဖန်ဆီးမှုဖြစ်ခဲ့ပေမယ့်ဒါဟာသမင်သက်သက်ဖန်ဆီးမှုမဟုတ်ကြောင်းလဲအီရန်အစိုးရကညင်းဆိုထားပါဗျ။တောင်ကိုရီးယားရေနံတင်သမော MT Hankook ခံပြီးရေနံယူဆိတ်မှုဖြစ်တာကြောင့်လူရိုးလုံးစင်အေးအေးယူဆောင်ရွက်ထားတာဖြစ်ကြောင်းလဲအီရန်အစိုးရပြောခွင့်ရကပြောဆိုထားပါဗျ။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကတော့အီရန်တမ်မကြီးကိုမနေ့ကတုန်းကပဲဆင့်ခေါ်ပြီးတမောနဲ့တမောသားအယောက်20ကိုပြန်လွှတ်ပေးဖို့တောင်းဆိုထားတာပါမြန်မာရေချောင်းပို့ဆောင်ရေးဦးစီးဌာနကတော့ဒီပြဿနာကိုတမောသားဆီလွှတ်ထားတဲ့ကုမ္ပဏီ3ခုကတဆင်အသေးစိတ်စုံစမ်းနေပြီးလိုအပ်ရင်နိုင်ငံသားရေးဝန်ကြီးဌာနနဲ့ဆက်သွယ်ဆောင်ရွက်မယ်လို့ဌာနရဲ့ညွှန်ကြားရေးမှူးဦးချမ်းမြေက VOA ကိုပြောပါတယ်
သူနိုင်ငံရေးပန်းထဲမှာ CEO ဖွင့်မှုဖြစ်တယ်ဆိုလို့ရှင်တော့အဲသူတို့နိုင်ငံတွေရဲ့ဒီကျွန်တော်နိုင်ငံဘက်မှာလည်း CEO ဖွင့်မှုဖြစ်တယ်ဆိုရင်ကျွန်တော်နိုင်ငံကနေပြပါရေးယူရတာမျိုးတွေရှိတယ်ပေါ့လေအဲ့တော့ဒီဖြစ်စဉ်ကျွန်တော်တို့ဟိုဘလောက်အတိုင်းထားဒီသူတို့လုပ်မလဲဆိုတော့တော့မူတည်ပါတယ်ဗမာပြည်ကလွှတ်လိုက်တဲ့သက်ဆိုင်ရာကုမ္ပဏီနဲ့ကျွန်တော်တို့မေးထားတာလုပ်ထားပါတယ်တို့နောက်ဆုံးသတင်းတွေကျွန်တော်ဒီတင်ခိုင်းထားတယ်ခင်ဗျာကျွန်တော်တို့သမောသားတွေအတွက်ဟိုလိုအပ်ရင်တော့ကျွန်တော်တို့ဒါနိုင်ငံသားကြီးကနေတဆင့်ပေါ့လေဟိုမြစ်တရခံပြီးမှာပေါ့နော်
မြန်မာသမောသား17ယောက်ရဲ့မိသားစုဝင်တချို့ကတော့အသိန်းကိုအကြောင်းကြားမေးမြန်းထားတာရှိကြောင်းမြန်မာနိုင်ငံပင်လယ်ကူသမောသားအလို့သမားများအဖွဲ့ချုပ်အတွင်းရေးမှူးဦးဟုတ်စွမ်းကပြောပါတယ်
။အေးလုံးလုံးစမကြားသေးဘူးအပိတ်တည်းကနော်သူတို့လည်းဆက်သွယ်လို့မရဘူးလို့ပါလို့တော့အဲ့ဒါပြောတယ်လို့ရှိတယ်သူတို့လည်းအတန်းတန်ဆက်သွယ်နေကြတာသူတို့ကတော့သူတို့မှားတာတော့ဗောနော်သူတက်တဲ့ကသမောသားနဲ့အဆက်သွယ်ရတော့အကျိုးကြောင်းလေးတွေပြောခိုင်းတာတော့ဗောနော်
တောင်ကိုရီးယားအစိုးရကတော့ဒီကိစ္စကိုတန်တမာနီလန်ယာဖြည့်ရှင်းနိုင်ဖို့ကိုယ်စားလှယ်အဖွဲ့တစ်ခုကိုဒီကနေ့ပဲဆီလွတ်လိုက်ပါတယ်။တောင်ကိုရီးယားသမ္မတကတော့ဖန်ဆီးမှုအပေါ်စိုးရင်ကြောင်းပြောဆိုထားပြီးကာကွယ်ရေးဝန်ကြီးဌာနကလည်းဟော်မုစ်ရေလကြားအနီးဖြတ်သွမ်းမောနဲ့တပ်ဖွဲ့ဝင်300ပါတဲ့ပင်လယ်ဓားမြနှိမ်နင်းရေးတပ်ဖွဲ့တစ်ခုကိုလည်းဆီလွတ်ထားတာပါ။အမေရိကန်နိုင်ငံသားဝန်ကြီးဌာနကလည်းအီရန်နိုင်ငံကဖန်ဆီးထားတဲ့တောင်ကိုရီးယားရေနံနဲ့သမောနဲ့သမောသားတွေအများဆုံးပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်တရင်ပြပူတာပ
ါကွန်ဝေကန့်ယောဂါကာလစီပွားရေးထိခိုက်နေတဲ့အသေးစားချင်းငွေလုပ်ငန်းတွေကိုအစိုးရကငွေထုတ်ချေးပေးနေပေမဲ့လက်တွေမှာအခက်အခဲကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျမအက်ကနွန်ပါ။ကက်ယောဂါကာလအသေးစားငွေချေးလုပ်ငန်းတွေရပ်ဆိုင်းနေရတဲ့အခက်အခဲတွေကိုတက်တာရရဖို့ရည်ရွယ်ပြီးအစိုးရက၃နှစ်အစီအစဉ်နဲ့ချေးငွေထုတ်ပေးနေပေမဲ့အဆင်မပြေတာတွေရှိနေတယ်လို့လုပ်ငန်းရှင်တွေကပြောပါရယ်။စီမံကိန်းပဏာရေးနဲ့စက်မှုဝန်ကြီးဌာနငွေရေးကြေးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ကတော့ချင်းငွေလျှောက်ထားရမှာမြန်မာစီးပွားရေးပန်ရဲ့စီမင်းစည်းကမ်းတွေနဲ့အညီဆောင်ရွက်ဖို့လိုအပ်တယ်လို့ပြောပါရယ်
ချင်းငွေထုတ်ယူဖို့ဆက်ရွက်အကြောင်းကြားတဲ့စာမှာလည်း ဘောဒရိုက်တာရဲ့ချင်းငွေကိုထုတ်ယူမယ်ဆိုတဲ့ဥစ္စာကိုဘောဒရိုက်တာစီဝေးမှတ်တမ်းတွေလည်းလိုတယ်နောက်တစ်ခါဘယ်ဘောဒရိုက်တာတွေကိုအဆိုင်လုပ်ထားတယ်ဆိုတော့လည်းလိုတယ်အဲ့ဒီလူနှစ်ယောက်ကအင်ပါဆန်လာမယ်ဆိုတော့လည်းလိုတယ်တယောက်ကနေပြီးတော့ကိုစားထုတ်ယူရမယ်ဆိုတော့လည်းအဲ့ဒီပိုစီဇာတွေအားလုံးဟာမြန်မာစီးပွားရေးဘဏ်ကလည်းတည်ပြီးသားပါကျွန်တော်တို့အဲငွေကြေးကြီးတဲ့စည်စည်ဦးစီးဌာနလည်းဒီတိုင်းလုပ်ဖို့အတွက်ကိုညွှန်ကြားထားပါတယ်ဆိုတော့အဲ့ဒီအတိုင်းပဲသွားနေတာပါအကယ်၍များခက်ခဲရှိတယ်ဆိုတော့မြန်မာစီးပွားရေးဘဏ်နဲ့ကျွန်တော်ညှိနှိုင်းဆောင်ရွက်ပေးတာရှိပါတယ်ဒါပေမဲ့အခုလက်ရှိဒီမှာတော့ဒီလိုမျိုးဟို၄ယောက်လာရမယ်လို့ပါတော့ကျွန်တော်တို့မှမရှိပါဘူး၂ယောက်ဆိုရင်ရပါတယ်ခင်ဗျာဒါကတော့သူကညွှန်ကြားထားပြီးသားပါ
မြန်မာစီးပွားရေးဘဏ်ကနေအသေးစားငွေကြေးလုပ်ငန်းတွေကိုချင်းငွေထုတ်ပေးရမှာအစိုးရကတတ်မှတ်ထားတဲ့စည်းမျဉ်းတွေနဲ့လက်တွေ့မှာကွဲလွဲနေတာရှိတယ်လို့လုပ်ငန်းရှင်တချို့ကပြောပါတယ်အထူးသဖြင့်ကပ်ယောဂါကာလမှာတချို့တတ်မှတ်ချက်တွေဟာလက်တွေ့လုပ်ဖို့ခက်ခဲတာတွေရှိတယ်လို့လည်းရန်ကုန်မြို့ကအသေးစားချင်းငွေလုပ်ငန်းရှင်တော်ဖြူရင်မင်းမြတ်ကပြောပါတယ
်ပထမဦးဆုံးကျွန်တော်တို့ဒီချော့လုံးတွေယူလုံးကကြတော့ဒီလုံးတွေကိုပြန်ဆက်ပါမယ်ဆိုပြီးတော့အမခံတဲ့သူပြောနောက်တစ်ခုကအဲ့အမဆိုင်တဲ့သူတွေကဒီဟိုနေကိုဘန်အောင်သွားရတယ်ဘန်အောင်သွားပြီးပါလို့ရှိရင်ဟိုသွားလက်မှတ်ဘန်ရှိမှလက်မှတ်ထိုးတာဒီအထိကโอเคအမခံတယ်ပြီးပါလို့ရှိရင်အဲ့ဒီငွေကိုလက်ခံမှုအတွက်ကိုအကောင့်ဖွင့်ရတယ်အဲ့အကောင့်ဖွင့်တဲ့အခါမှာလည်းဒီနှစ်ယောက်ကပဲဖွင့်တယ်ပြီးတော့ဒီအကောင့်ထဲကနေဟိုတာဝန်ခံပြီးထုတ်တာလည်းဒီနှစ်ယောက်ကပဲထုတ်တယ်အကုန်လုံးပြီးရပါဘူးညီမရယ်အခုကဘယ်လိုဖြစ်နေလဲဆိုတော့အမဆိုင်မဲ့သူကနှစ်ယောက်ဒီအကောင့်လာဖွင့်မဲ့သူကတက်တက်နှစ်ယောက်
အသေးစားချင်းငွေလုပ်ငန်းလုပ်ကိုင်နေတဲ့အဖွဲ့အစည်းပေါင်း188ခုအနက်ချင်းငွေရဖို့လျှောက်ထားတဲ့လုပ်ငန်းပေါင်း86ခုရှိတယ်လို့လည်းငွေရေးကြေးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောနိုင်ကပြောပါရယ်ကတ်ယောဂါကာလမှာအသေးစားချင်းငွေလုပ်ငန်းတွေအတွက်မြန်မာစီးပွားရေးဘဏ်ကကြက်ငွေဘီလီယံ100ထောက်ချေပေးဖို့စီစဉ်ထားတယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါရယ်ရှင်ကျွန်မအက်ကနွန်ပါ VOA.သတင်းပေးပို့တာဖြစ်ပါရယ်
မြန်မာနယ်စပ်ဒေသ UWSA ဝါတပ်ဖွဲ့ထင်းချုံရနယ်မြေမှာ COVID-19 ကူးစက်မှုတွေတိုးလာတာကြောင့်သွားလာလှုပ်ရှားမှုတွေကိုဒီနေ့ကစကန့်သတ်လိုက်တဲ့အကြောင်းနဲ့မိုင်းလားဒေသကရောဂါကူးစက်မှုအခြေအနေကိုပြောပြပါမယ်ကျွန်တော်မိုးစောပါ UWSA ဝါတပ်ဖွဲ့ထင်းချုံရအထူးဒေသနဲ့မှာဒီဇင်ဘာလ15ရက်နေ့ကပိုးတွေ့လူနာ2ဦးစတင်တွေ့ရှိခဲ့ပြီးဒီလ5ရက်နေ့မှာတော့153ဦးအထိမြင့်တက်လာတာပါဒီလိုမြင့်တက်လာတဲ့နောက်ပန်ဆန်းမြို့ကိုဒီကနေ့ညကစတင်ပြီးအသွာအလာပိတ်ပင်ကန့်သတ်မှုလော့ခ်ဒေါင်းပြုလုပ်မှာဖြစ်ကြောင်းနဲ့ပြည်သူအလုံးကိုကျန်းမာရေးစစ်ဆေးသွားမှာဖြစ်ကြောင်း UWSA ရဲ့လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်က VOA ကိုပြောပါတဲ့
လော့ခ်ဒေါင်းကတော့ဒီနေ့ပေါ့နော်6ရက်နေ့ညစပြီးမှဒီတတ်မှတ်မယ်ပေါ့နော်ဒီရက်ပိုင်းတွေကတော့ဒီတစ်မြို့လုံးအတိုင်းအတာအနေနဲ့ဒီနမူနာတိုးဖတ်တော့စစ်စစ်နေတော့ပါပဲနော်
UWSA ထင်းချုံရအထူးဒေသနှစ်မှာဒီလ5ရက်နေ့အထိပန်ဆန်းမြို့မှာအတီးပြုတ်လူနာ35ယောက်မိုင်းပေါင်းမြို့မှာ103ယောက်ဟိုတောင်းမြို့မှာ9ယောက်မိုင်းဖြံမြို့မှာ10ယောက်စုစုပေါင်း153ယောက်တွေ့ရှိထားကြောင်းနဲ့အသေးအပြောင်းမရှိကြောင်းဝါပြည်နယ်ကျန်းမာရေးဌာန COVID-19 ရောဂါကာကွယ်ထင်းချုံရေးအဖွဲ့ကထုတ်ပြန်ထားပါတယ်လောလောဆယ်ရောဂါကာကွယ်ထင်းချုံရေးအတွက်လည်းမြန်မာအစိုးရကရုဏနိုင်ငံကဒေတာရင်းအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်းလဲဦးညီရန်ကဆက်ပြောပါတဲ
့။ဘန်ဆာမှာရှိတဲ့ဒီအစိုးရရဲ့ပြည်သူစေယုံပေါ့နော်။အဲ့ဒါပူးပေါင်းမှုတွေရှိပါတယ်ပေါ့နော်ကျွန်တော်တို့ဒီဟိုအဖွဲ့နဲ့ပေါ့နော်။အဲပြီးတော့ဒီတရုတ်ပြည်ဖက်ချန်းကဒီအရက်ဖက်ကဒီချက်ချင်းတွေအတင်းတွေလာရောက်ပြီးမှအကူအညီမှုတွေရှိတယ်။
ဒီလ9ရက်နေ့အထိအထူးဒေသနှစ်တွင်ဓာတ်ခွဲနမူနာစစ်ဆေးထားသူစုစုပေါင်း 35,000 ကျော်ရှိကြောင်းဓာတ်ခွဲစစ်ဆေးတာကိုအခမဲ့ဆောင်ရွက်ပေးသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲ NDAA မိုင်းလားအဖွဲ့ထင်းချုပ်ရာအထူးဒေသ၄မှာလည်းဒီဇင်ဘာလ20ရက်နေ့ကပထမဆုံး COVID-19 ကူးစက်လူနာတဦးစတင်တွေ့ရှိထားပါတယ်။လက်ရှိဓာတ်ခွဲစစ်ဆေးထားသူ 8,000 ကျော်ရှိကြောင်းနဲ့ဒေတာတဝန်းလုံးကိုဆက်လက်စစ်ဆေးသွားမှာဖြစ်ကြောင်း NDAA မိုင်းလားအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကအခုလိုပြောပါတယ်
။ကျွန်တော်တို့အခု 8,500 ဦးစစ်ဆေးပြီးပြီ။မိုင်းလားမြို့နယ်ကစစ်ဆေးတာပြီးတော့ဒီအခုကြံဖက်တဲ့လူကရှာနေတယ်နော်။နောက်ရဲ့ဆုံးမမှာဆိုရှိရင်ကျွန်တော်တို့ဒီလိုနဲ့မှဘန်တီရာကိုပြောင်းရှိသွားမယ်။ဘန်တီရာမှာရွာတွေရွာနဲ့ဝိဒါခါနဲ့ လာမယ့်ချင်းတော့သူတို့ဖြစ်သွားမယ်
။မိုင်းလာမျိုးကိုတော့ဒီဇင်ဘာလ25ရက်နေ့ကစတင်ပြီးလော့ဒေါင်းချထားသလိုဒေသခံတွေကိုအာခေါင်တိုးပတ်ဓာတ်ခွဲနမူနာစစ်ဆေးတာတွေလည်းအခမဲ့ဆောင်ရွက်ပေးခဲ့ပါတယ်။ဒီဇင်ဘာလ20ရက်နေ့ကအတီးပြူလူနာတဦးတွေ့ရှိကြောင်းထုတ်ပြန်ပြီးတဲ့နောက်မှာတော့ COVID-19 အတီးပြူလူနာထပ်မံတွေ့ရှိကြောင်းသတင်းထုတ်ပြန်တာမရှိပါဘူး။ဒေသခံတချို့ကတော့တန်တရားလူနာ300လောက်ကို Quarantine Center မှာထားရှိကြောင်းပြောဆိုပေမဲ့တခြားအတီးပြူချက်တော့မရပါဘူး။2020နှစ်စံတရုတ်နိုင်ငံမှာ COVID-19 ဖြစ်ပွားချိန်ကလေးကဝါနဲ့မိုင်းလားဒေတာမှာယောဂကာကွယ်တားဆီးရေးအတွက်စတင်ဆောင်ရွက်ခဲ့တာဖြစ်ပြီးလောလောဆယ်မှာလည်းပြင်ပဒေတာတွေနဲ့အသွာလာတွေပိတ်ပင်ထားပါတယ်။ဝါနဲ့မိုင်းလားဒေတာမှာဒီဇင်ဘာလအတွင်း COVID-19 ကူးစက်လူနာပထမဆုံးစတင်တွေ့ပြီးတဲ့နောက်မှာတော့တမ်ရောကယောဂကာကွယ်ကုသရေးအတွက်အထောက်အကူပစ္စည်းနဲ့ဆေးရုံသုံးပစ္စည်းတွေကိုပေးပို့လှူဒါန်းတာတွေရှိခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ဒီကိုင်းကင်းနဲ့မြောင်းမြို့နယ်ကစစ်ဘေးဒုက္ခတစ်စကန်းတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေစစ်ဆေးဖို့စီစဉ်နေတဲ့အတွက်ဒုက္ခသည်တွေကြားစိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါတမတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွေကြောင့်မြောက်ဦးမြို့နယ်ကိုစိမ်းချောင်လာကြတဲ့သီရခန့်တွေယာယီခိုလုံနေတဲ့စစ်ဆောင်စခန်းတွေကိုတမတော်နဲ့ရေပူပေါင်းပြီးတော့စစ်ဆေးဖို့စီစဉ်နေတယ်လို့အကူအညီပေးရေးဆောင်ရွက်သူတွေကပြောပါတယ်ဒုက္ခတွေစကန်15ခုကိုစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းအာဏာပိုင်တွေမကြာသေးခင်ကပဲအကြောင်းကြားလာတယ်လို့လည်းမြောက်ဦးမြို့နယ်စစ်ဆောင်ကူညီရေးဖွဲ့ခေါင်းဆောင်ညတဆောင်ဆရာတော်ကမိတ်ပါတယ်
စစ်ချုပ်စခန်းတွေကိုစီမံခန့်ခွဲတဲ့တာဝန်ခံတွေပြီးတော့စခန်းစီမံခန့်ခွဲကော်မတီဖွဲ့ဝင်တွေကိုခေါ်ပြီးတော့အားသဇံပေးပါတယ်အဲဒီစားရင်းမှာဇန်နဝါရီလရည်လို့ပြနေတယ်ဒါပေမဲ့ပေးတာကတော့မနေရဘူးပေးတာပါဒီစားရင်းမှာပါတဲ့အကျိုးကတော့စစ်တပ်ရဲ့ရေးရဲ့ရဲကြီးအောက်ဆောင်မှုစီရင်ရယ်ပုတ်ပြီးတော့စစ်ချုပ်စခန်းတွေကိုစစ်ဆင်းမယ်ဆိုတော့ပါပါတယ်အဲဒီစစ်ဆင်းမှုပုံမှာရလာတဲ့ရလဲပုံမှာမူတည်ပြီးတော့ဒေကာထပ်ပံမှုနဲ့ဆက်လက်ဆောင်ရွက်တော့ကျွေးလာရထားပါ
စုပေါင်းဖွဲ့ရဲ့စီစစ်သွေးကြည့်ချက်ပေါ်မှာမူတည်ပြီးတော့ဖရိကာထပ်ပံမှုတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးစစ်ဆေးမှုအတွက်ကြိုတင်ပြင်ဆင်ဆောင်ရွက်ထားဖို့ကိုလည်းမြောက်မြို့နယ်စီမံခန့်ခွဲမှုကော်မတီဥမောင်းသာစိတ်လက်မှတ်ရေးထိုးထားတဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်မြတ်တဆောင်ဆရာတော်ကတော့လုံခြုံရေးတပ်ဖွဲ့တွေဒုက္ခတွေစကားတွေကိုစစ်ဆေးမဲ့စီစဉ်ကြောင်းနောက်ဆက်သွဲပြဿနာပေါ်မှာကိုစိုးရိမ်နေလို့မိတ်ပါတယ်
။တခြားရေးတဲ့ရှင်းတဲ့ကုသင်းတင်တာကတော့ကောင်းတဲ့စစ်ဆေးမှုတော့မဟုတ်တော့ဘူးလို့ထင်တယ်။စစ်ချောက်စကားတစ်ခုကအစုအနေနဲ့စစ်ဆေးမယ်၊ရင်းကောက်မယ်ဆိုရင်ဒါလက်ခံလို့ရပါပဲ။ဒါကပြဿနာမဟုတ်ဘူး။ဒါပေမဲ့ဒါလို့စစ်ဆေးဖို့အတွက်ရေးပါစရာမလိုဘူး။စစ်တပ်ပါစရာမလိုဘူး။ဘာကြောင့်လဲဆိုတော့ DIDP တွေကရာဇဝတ်သားတွေမှမဟုတ်ပဲ။ DIDP စကားတွေကဒီခိုက်တဲ့တော့အဲဆက်ဆွေးနေတဲ့နေရာမှာမဟုတ်ပဲဒါကြောင့်စစ်တပ်မလိုအပ်ဘူးဆိုတော့ဒီမလိုအပ်တဲ့ဒီနှစ်ဖွဲ့ပါလာခြင်းကဟိုကောက်ကျွတ်တဲ့ဆိုးကျူပုံရတယ်လို့ထင်တယ
်စစ်စည်းသွားမဲ့စစ်ဘေးရှောင်စခန်းတွေကတော့ညောင်ပင်စီလက်ကောက်စီအောင်တန့်လောကမူသမရစ်ကြောက်ကြက်စင်ကဲတင်းသိန်ကန်တန်ချောင်းတောင်မြင့်စင်ဘောကိုင်းစတဲ့စခန်းတို့ဖြစ်ကြပါတယ်တင်ထိန်ကစစ်ဆောင်စခန်းတွေဥဆောင်မောင်ကတော့လုံခြုံရေးသက်ဖွဲ့တွေစစ်ဆေးမဲ့အစီအစဉ်ကြောင့်ဒုက္ခသည်တွေကြားမှာလဲစိုးရိမ်မှုတွေရှိနေတယ်လို့ပြောပါတယ
်သူတို့ကအဲ့လိုလာသိနေဆိုရင်တော့စိုးရိမ်မှုရှိတာပေါ့တောင်းနေတဲ့ပုံကပုံဆိုတော့သူတို့ကတော့တောင်းမှာပါ
မြောက်ဦးမြို့နယ်မှာစစ်ဘေးရှောင်စခန်း28ခုရှိနေပြီစစ်ဘေးရှောင်ဥယျာဉ် 16,800 ကျော်ခိုးလုံနေကြောင်းရခိုင်တိုင်းဒေသမြို့နယ်များစည်ယုံကနေ2020ပြည့်နှစ်ဒီဇင်ဘာလ3ရက်နေ့စည်ရင်ထုတ်ပြန်ထားပါတယ်ပြည်ကတဲ့နှစ်ကုန်ပိုင်းကဆက်လို့ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေရပ်တန့်နေပေမဲ့လုံခြုံမှုအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့ AA တို့ကြားနှစ်နှစ်နီးပါးကြာလက်နက်ကန်ပဋိပက္ခတွင်ဒေသခံ 23,000 ကျော်အိုးအိမ်စုကဆွဲပြေးခဲ့ကြရပြီးအခုကတိုက်ခိုက်မှုတွေရပ်တန့်နေပေမဲ့အများစုကတော့နေရမပြန်နိုင်ကြသေးပါဘူးကျွန်တော်နိုင်ကုန်း BUA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာအိမ်
ကလုံးမှာပိတ်လောင်ခံနိုင်ရတဲ့ရိုဟင်ဂျာတွေကိုထိုင်းရနာပိုင်းတွေကစစ်ဆေးတွေ့ရှိခဲ့ပြီးဒီထဲကတချို့မှာကိုဗစ်ကပ်ရောဂါကူးစက်နေတာတွေ့ခဲ့ရတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံဘန်ကောက်မြို့ဒွန်မောင်းနယ်မြေစိုင်းမိုင်ရပ်ကွက်ကနှစ်ထပ်အိမ်တစ်လုံးမှာဒေသခံတွေရဲ့သတင်းပေးချက်အရလူမှုကြီးကြပ်ရေးတာဝန်ရှိသူတွေအပါအဝင်ထိုင်းရနာပိုင်းတွေကမနေ့ညပိုင်းကဝင်ရောက်ရှာဖွေရမှာရိုဟင်ဂျာတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။
มีคนแจ้งประธานชุมชนแล้วก็รองประธานให้มาตรวจสอบดูว่ามีคนไหมแล้วก็มีแจ้งไปที่ตำรวจตม.ผมก็ใช้บันไดโรบินียมปีนเข้าไปดูก่อน
ကိုဗစ်ကပ်ရောဂါဖြစ်နေတဲ့ကာလမှာဘန်ကောက်မြို့စိုင်းမိုင်ဈေးအနီးကနှစ်ထပ်အိမ်တစ်လုံးမှာမတင်ငါဘွယ်နိုင်ငံသားတွေပုံဖို့နေတဲ့အကြောင်းပြည်သူတွေကသတင်းပေးလာခဲ့လို့ကျွန်ုပ်အနေနဲ့လဝကကိုအကြောင်းကြားခဲ့တာကြောင့်လဝကရဲတပ်ဖွဲ့ဝင်တွေကတွားရောက်စစ်ဆေးဖမ်းဆီးလိုက်တာဖြစ်ပါတယ်ဆိုပြီးဒေသခံရက်ကွက်အုပ်ချုပ်ရေးမှူးကထိုင်းဘာသာနဲ့ပြောဆိုသွားတာပါလူမနေတဲ့ပုံစံနဲ့တောက်ခတ်ထားတဲ့အတွက်တကားတော်တွေကိုဖျက်ဆီးပြီးဝင်ရောက်ရှာဖွေခဲ့ရမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာ18ဦးကိုတွေ့ရှိခဲ့ကြောင်းကိုလည်းဘန်ကောက်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ရှာဖွေတွေ့ရှိသူတွေက9ဦးဟာကိုဗစ် -19 ကပ်ရောဂါကူးစက်နေတာကိုတွေ့ရကြောင်းကိုလည်းစိုင်းမိုင်ရက်ကွက်ကကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကပြောဆိုခဲ့တာပါ။အာဏာပိုင်တွေတွေ့ရှိခဲ့တဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေရောက်ရှိလာကြတာဖြစ်ပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်တရားမဝင်ဝင်ရောက်လာသူတွေဖြစ်ကြောင်းကိုလည်းအာဏာပိုင်တွေကိုကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြကြပါတယ်သူတို့ကတော့လူမောင်ကိုပွဲစားတွေကထိုင်းနိုင်ငံတောင်ပိုင်းကိုပို့ဆောင်ပေးဖို့အတွက်ပြင်ဆင်နေတာဖြစ်ပြီးတဦးကိုပွဲစားကဘန်းငွေ6000ပေးခဲ့ရတယ်လို့လည်းရိုဟင်ဂျာတွေကထွက်ဆိုခဲ့ကြအောင်ထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်သူတို့နေထိုင်ရာအိမ်ပိုင်ရှင်နဲ့မြန်မာနိုင်ငံသားအိမ်ငါးကိုဖမ်းဆီးစစ်ဆေးနေတယ်လို့လည်းဆိုပါတယ်ထိုင်းနိုင်ငံမှာတကြော့ပြန်ကိုဗစ် -19 ကပ်ရောဂါပိုးပြန့်ပွားလာရတာဟာနိုင်ငံအတွင်းတရားမဝင်ဝင်ရောက်လာကြတဲ့နိုင်ငံသားအလုပ်သမားတွေကြောင့်ဖြစ်တယ်ဆိုပြီးထိုင်းရဲချုပ်ကပြစ်တင်ပြောဆိုခဲ့ပြီးလူမောင်ခိုခိုင်းနေနဲ့ပအဝင်ပတ်သက်နေကြတဲ့ထိုင်းရာရှိတွေကိုပါဖော်ထုတ်အရေးယူမဲ့အကြောင်းမကြာသေးခင်ရက်ပိုင်းကပဲသတိပေးခဲ့ပါတယ်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ66ယောက်နဲ့ကူးစက်သူ 9,300 ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလလယ်ကစပြီးရောဂါပိုးကူးစက်မှုတွေတိုးလာတာပါမြန်မာနိုင်ငံမှာတော့သေဆုံးသူ 2,900 ကျော်နဲ့ကူးစက်သူ 32,800 ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်အဝင်ထွက်တွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုရိုင်းချာခင်ဗျာအခုဆက်လက်ပြီးမြန်မာရေးသံတကြအစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်မြန်မာပြည်သူတရားလုံးမျှော်လင့်နေရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းဒေသနိုင်ငံရေးပါတီတွေဆွေးနွေးညှိနှိုင်းရေးဆက်တင်တဲ့အချိန်မှာပဲတွေ့ဆုံမဲ့နေရာနဲ့ပတ်သက်ပြီးတော့အငင်းပွားတဲ့ကိစ္စပါတီကူစလေနဲ့တွေ့မလားရွေးကောက်ခံအမတ်တွေနဲ့တွေ့မလားဆိုတဲ့လူပုဂ္ဂိုလ်ဆိုင်ရာအငင်းပွားတဲ့ကိစ္စတွေနဲ့ရင်ဆိုင်နေရပါတယ်ဒီခက်ခဲတွေကိုဘယ်လိုကျော်လွှားရမလဲဆိုတာမြမရေးသုံးသက်သူဒေါက်တာဒီမုံသန်းနဲ့ကျွန်တော်ကြိုးစမ်းသာဆွေးနွေးသုံးသပ်ထားပါတယ်ဒေါက်တာဒီမုံသန်းကတော့ဒီခက်ခဲတွေကိုမလွှဲမသွေကျော်လွှားနိုင်နိုင်မယ်လို့ယုံကြည်တဲ့ဆိုတဲ့အကြောင်းအခုလိုစတင်ဆွေးနွေးပါတယ
်ကျော်လွှားပါလိမ့်မယ်ဆရာဒါကျွန်တော်ကဒီလောက်ဟိုမဆိုရင်ပါဘူးဟိုနားထောင်ပါလိမ့်မယ်ဒီဟာဘာကြောင့်ဖြစ်တယ်လဲဆိုတာလည်းနားထောင်ပါဒါပေမဲ့ဒါတဲ့ပုံပြီးအရေးကြီးတာကဘာလဲဆိုပါတီတွေရဲ့သုံးဖြတ်ချက်ချဖို့စနစ်ဒါကစကားပြောတယ်လို့ထင်တယ်။ NLD ဘက်မှာလည်းရှိတယ်၊တိုင်းမပါတီတွေဘက်မှာလည်းရှိတယ်။အထူးသဖြင့်တိုင်းမပါတီတွေကလည်းပါတီတစ်ခုတည်းမဟုတ်ပဲပါတီတွေကိုပေါင်းပွဲထားရတာဖြစ်နေကြတယ်။တော့ဒါကလည်းအခြေအနေအစ်စ်ဖြစ်တယ်။ဒီအခြေအနေအစ်စ်တွင်းထဲမှာအထက်ကျဲတွေကြုံရတာပါပဲ။ဒါကတင်ယူပြီးတော့တယောက်နဲ့တယောက်နားလည်ပြီးတော့ကြုံလွားသွားလို့ရမယ်လို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့ NLD မှာကြတော့တပါတီတွေပေါ့။တပတ်ဒီရအောင်မှများသောအဖြစ်စီးစီအဆုံဖြတ်တဲ့ဆိုပေမဲ့လည်းတဲ့ပြောရင်တော့လူတယောက်တည်းအဆုံဖြတ်တဲ့ပါတီဥက္ကဋ္ဌရဲ့ညွန်ကြားချက်တိုင်းလုပ်ကြရတယ်လို့ဆိုရင်ပို့ပြီးတော့နားလည်နိုင်မယ်ထင်ပါတယ်။ဟုတ်တိုင်းရင်းသားပါတီဒီမှာတော့ဟုတ်တယ်အများကြီးဆူထားတဲ့အတွက်ကြောင့်နှီးရတယ်ဘာညာအခက်ခဲရှိတယ်။နယ်ဒီဘက်ကဘာကြောင့်လိုက်ပြီးမတွေ့နိုင်ကြလဲအဲ့ကိစ္စ။အဲ့ဒါမှသူတို့တွေးမှသာလျှင်သူတို့ရဲ့သဘောကိုတဲဝတ်တယောက်နားထောင်ဖြစ်မှာပေါ့။အခုမတွေ့ရင်နားမထောင်ဖြစ်ပဲနဲ့ပို့ပြီးတော့ကြံ့ကြအောင်မှာပဲ။အ
ကျိုးသားမျိုးဒီပေါ်ကျောင်းရဲ့ ဘုံမလုံးမှုဆောင်ကော်မတီကစဉ်းစားတဲ့အခါမှာဘယ်ဟာကပျော်ပြောင်းစွာဆုံးဖြတ်နိုင်တဲ့နယ်ပယ်ဖြစ်တယ်ဘယ်ဟာကတော့ကျွန်တော်တို့စီးစီကိုပြန်လဲပြီးတော့တင်ပြဖို့လိုတယ်ဆိုတော့ကြိုတင်ညီတိုင်းဆုံးဖြတ်ထားတဲ့စနစ်ကလေးတစ်ခုလိုနိုင်တယ်လို့ထင်တယ်အထူးသဖြင့်အခုလိုပါတီကနေမှကိုယ်စားလှယ်အဖွဲ့အစည်းနဲ့လှုပ်ပြီးဆွေးနွေးတဲ့အခါမှာပေါ့နော်ဒါကလည်းဒီလိုလှုပ်လိုက်လှုပ်ထအချိန်ကြီးပြိမ့်မများလာဘူးအတွေ့အကြုံပါဆိုတော့အခုဆိုရင်ဒီလိုကြုံတွေ့ရတဲ့အကြောင်းပြန်လဲပေါင်းထုတ်ပြီးဆုံးဖြတ်ချက်ချဖို့စနစ်ကိုပြင်နိုင်နိုင်မယ်လို့ထင်တယ်ဒီတိုင်းထဲမှာလည်းကျွန်တော်တို့ဒီဒါကတော့စသည်ဖိတ်ကလေးကိုကလည်းမြို့သားဒီမိုစီအဖွဲ့ချုပ်မှာသိဆုံးဖို့ဆိုပြီးတော့ပြောထားတယ်ပြောထားတဲ့အခါမှာလက်ခံပြီးဆိုတဲ့ကိုကလည်းသဘောတူတယ်လို့ဟိုဘက်ကလည်းဒီဘက်ကယူဆတယ်လို့ဒီလိုနားလည်ပါတယ်ဘမမဟုတ်တော့တိုင်းနာပါတီတွေကလည်းသူတို့ကြားထဲမှာဆုံးဖြတ်ချက်ချဖို့စနစ်ကိုဘယ်လိုလုပ်မလဲဒီလိုကိစ္စမှာကောပို့ပြီးတော့ပျော်ကြောင်းတဲ့နေပဲဟိုထားလားအလားတူပေါ့ဖွင့်ဆိုသတ်မှတ်ကြဖို့လို့မယ်ထင်တယ်ဒါကလည်းပုံပွင့်လင်းလင်းလဲနှစ်ဖက်စလုံးကပြောလို့ရပါဒါကတော့ကျွန်တော်တို့ဘက်ကဆုံးဖြတ်ပိုင်မရှိတဲ့ပဲဖြစ်တယ်ဒါကတော့ဆုံးဖြတ်ပိုင်မရှိဘူးပဲဖြစ်တယ်တယောက်နဲ့တယောက်သိပေးထားကြရင်ပိုကောင်းတယ်ဒီလိုစနစ်မျိုးစုတော်သွားလို့ရှိရင်မပြည့်လဲကြမရှိပါ
ဟုတ်ကဲ့နောက်တစ်ပိုင်ဒုတိယပိုင်းကိုကျွန်တော်မြင်နေတယ်အဲ့ဒါကဘာလဲဆိုတော့ဘယ်သူတွေတွေ့မလဲတကယ်တော့တိုင်းရင်းသားပါတီတွေရောလူတွေရောမျှော်လင့်ထားတာကတော့တိုင်းရင်းသားပါတီကိုယ်စားလှယ်နဲ့တွေ့မှာ NLD ပါတီကိုယ်စားလှယ်ကလာပြီးတော့တွေ့မယ်အဲ့လိုပဲသူတို့နားလည်ထားရပါတယ်ဒါပေမဲ့အခုတကယ်တွေ့တဲ့အခါကျတော့ရွေးကောက်ခံထားရတဲ့ကိုယ်စားလှယ်နဲ့တွေ့မယ်ဆိုတာမျိုးဖြစ်သွားတော့အဓိကအမျိုးသားပြန်လည်စစ်မြေကပါတီချင်းပြန်လည်စစ်မြေရေးပုံပြီးအရေးကြီးတယ်ထင်ပါတယ်ကျွန်တော်ခုပြောရင်ပြီးခဲ့တဲ့ပထမစက်တန်းတုန်းကတိုင်းရင်းသားပါတီတွေကကိုယ်စားလှယ်တချို့ကိုယာတုပေးရဆီဥမာခိုင်ကဥေသောင်ကိုမျိုးသားလွတ်တော်ဒုတိယဥက္ကဋ္ဌခန့်လိုက်တယ်။သူရဲ့သက်ဆိုင်တဲ့ပါတီနဲ့မညှိခဲ့ဘူး။အဲ့အတွက်ကြောင့်ပါတီတွင်းမှာကွဲပြဲမှုတွေဖြစ်သွားတယ်။ထူထူးလကောက်ပဲစံပါလဲပဲ SNLD ကဆိုင်းညွန့်တွေကိုကန့်ခန့်တယ်။သူတို့ကတော့ပါတီနဲ့မညှိလို့ဆိုပြီးလက်မခံခဲ့ဘူး။ဆိုတော့အခုလိုပါတီနဲ့မညှိပဲနဲ့သူတို့လိုရာတောင်းခေါက်ပြီးတော့လုပ်တဲ့ကိစ္စမျိုးလုပ်ခြင်းအပြင်အဲ့ဒီပါတီတွင်းမှာတိုင်းသားပါတီတွေအကွဲပြဲဖြစ်သွားစေတယ်ဆိုပြီးတော့တချို့ကအဲ့ဒါကိုထောက်ပြနေကြတယ်။ဆရာတာဝေါ်ကဘယ်လိုပြောချင်လဲဆရာ။
ဟုတ်ရေဘူးအပြင်ဟိုနားထောင်မယ်လို့ဆုံးဖြတ်ထားပြီးတဲ့အပြည့်လဲနိုင်မယ်လို့ထင်ပါတယ်နားထောင်ပြီးလိုက်တယ်ဆိုတော့ဟာအားပါလဲဆိုရင်အမျိုးသားပြန်တယ်တင့်ပြည့်ရေလို့ပြောတဲ့အခါမှာကျွန်တော်အခြေခံမူကတော့မတူတဲ့ဖွဲ့ဆိုသတ်မှတ်ချက်တွေရှိတယ်နားလဲပုံတွေရှိတယ်အဖွဲ့နှစ်ဖွဲ့ရှိရင်အဖွဲ့နှစ်ဖွဲ့နားလဲပုံမတူဘူးအဲ့ဒါရှင်တွဲနေထိုင်လို့ဘလို့ရနိုင်မလဲဆိုတော့ဆိုတာကိုရှာဖွေတာပါပဲအဲ့တော့ခုနဆရာပြောနေတယ်ပါတီနဲ့လူပုဂ္ဂိုလ်ရွေးကောက်ခံဆိုတာကလည်းတပါတီနဲ့တပါတီနားလဲတာချင်းမတူဘူးအမျိုးသားဒီမိုစီဖွဲ့ချုပ်ကနားလဲပုံနဲ့ခုကနားလဲပုံနဲ့သူချင်းမတူဘူးဒါကလည်းအတူအလုပ်လုပ်ရတဲ့ဟာတကူချားတယ်ဖော်ထုတ်မယ်ဆိုလို့ရှိရင်မပြည့်လဲစရာမရှိပါဘူးအဲ့တော့ဟိုကြိုတင်သတ်မှတ်ထားတဲ့ဟာလည်းဒီချိန်မှာဘယ်သူမှဘာမှရှိထားတယ်လို့ကျွန်တော်တော့မတွေ့ရဘူးပေါ့နော်ဒါကြောင့်မို့လို့ဖွင့်ထားတဲ့ကိစ္စတခုဖြစ်တဲ့ကြောင့်မို့လို့နော်အတူပြည့်ညက်သတ်မှတ်တဲ့သတ်မှတ်ချက်တခုရဖို့ဥတည်ပြီးတော့ဒါအလုပ်လုပ်သွားကြလို့ရှိရင်ကျန်တဲ့တင်မြတ်ကြီးကနော်ဘလို့မှရှောင်လဲလို့မရဘူးလို့ကျွန်တော်ထင်ပါတယ
်။ဒါတော့ဒီခါက negotiated compromise လောက်ရမှာပေါ့ဒီနှိမ့်နိုင်ပြီးတော့ shorting လောက်ရမှာကိစ္စဟု
တ်ပါတယ်။ဘ
ုဘေမဲ့လည်းဒါဟာစီးပွားရေးချုံနိုင်တွေ့တဲ့ကူးတဲ့ငါအမျက်လူချင်းနဲ့ဆိုတာမျိုးဥပမာပြင်မကြသေးခင်က EU နဲ့ Britain နှိမ့်တဲ့ကိစ္စမှာတော့မှကိုပဲသာမယ်သူပဲနာမယ်ဆိုတာနှိမ့်နိုင်မျိုးရှိသေးတယ်။အခုမြန်မာနိုင်ငံမှာတိုင်းသားတွေရဲ့အမျိုးသားပြန်လည်စစ်မြေဆိုတာနှစ်ဖက်လုံးဘယ်လိုမှမရှုံနိုင်တဲ့ကိစ္စ။ဘာဖြစ်လို့များဒီဟာကိုဆွေးနွေးပြီးတော့တွေ့နေရသလဲကျွန်တော်ကစဉ်းစားရကြတယ်ဆရာဘယ်လိုစဉ်းစားမလဲဘာဖြစ်လို့များဒီကိစ္စမှာအရှုံးနိုင်တွေ့စရာရှိသလားခေတိုင်းရင်းသားတွေလူကြီးနဲ့ဆက်ပြေးပြီးတောင်းစုဒီ NLD အစိုးရကရောအခုဒီ institutions တော်တော်များများကတက်မတော်ကရော democracy ဖရက်ပြီးတောင်းစုဆိုတာပြောနေကြပြီးတော့ဘာဖြစ်လို့ဒီဟာကိုဥတည်ပြီးတော့သဘောမတူညာရသလဲကိုယ်ကပေးရမှာဟိုဘာလို့အရှုံးကိုဘာကြောင့်ထက်ပြီးကြီးကြဲကြဲတွေ့နေရသလဲဆိုတာဖြစ်ပါတယ်
အနာရှင်တမိုင်းနဲ့ကြီးလာတဲ့လူဖွဲ့စည်းတွေမှာမှန်ငါတစ်ခုပဲရှိတယ်ဆိုတော့အစွဲတွေနားလည်မှုတွေရှိတတ်ပါတယ်။အမတူကွဲပြားတဲ့အဖွဲ့စည်းတွေမှာမတူကွဲပြားတဲ့ဖွင့်ဆိုထားတဲ့သမတ်ချက်တွေသင်္ကေတတွေအမျိုးမျိုးရှိပါတယ်။အဲမျိုးသားပြန်လဲသိမြရေးဆိုတာကအဲ့ဒီမတူတဲ့လူဖွဲ့စည်းတွေကြားထဲကမတူတာတွေအတူရှင်တွဲနေထိုင်အလုံးလုံးနိုင်တာကိုဥတည်တာပါ။ဒါကြောင့်မို့ဒီဟာကအချိန်နဲ့သက်ဖြစ်တယ်လို့ကျွန်တော်ပြောတာပါ။အရင်တော့တော့ကျွန်တော်တို့ကအာဏာရှင်ကဖိတယ်ကျွန်တော်တို့ကစန့်ကျင်ရတယ်ခုခံရတယ်ဒီအောက်မှာညီညွတ်ရေးယူရတာပါဒီသဘောတဘာဝတစ်ခုကမတူပါဘူးဒါကြောင့်မို့လို့ကျွန်တော်ဖြစ်နေအခုက ဒီလမ်းကြောင်းအစ်စ်ပေါ်မှာဆောက်လျှောက်ကြတာဖြစ်တဲ့တရားခက်ခဲနေရှိမယ်ဒါပေမဲ့အမျိုးသားပြန်လည်တင်းမြတ်ရေးညီညွတ်ရေးစီလုံးညီညွတ်ရေးရှိဖို့လိုတယ်ဆိုတော့နော်ကျွန်တော်တို့ယုံကြည်မှုကပြင်းထန်တဲ့အတွေ့အကြုံမလို့ဒါကမကြခင်ကြော်လွားသွားနိုင်မှာပါနော်တခြားလူဖွဲ့စည်းတွေမှာဘယ်လိုကျင့်သုံးကြလဲကျွန်တော်တို့ကသင်ယူသွားပြီးတော့လုပ်သွားလို့ရှိရင်မကြော်လွားနိုင်ကြမရှိပါဘူးပြည်လည်းမယ်လို့ယူဆပါတယ်မပြည်လည်းတာဒီလည်းဆက်လက်ရှိနေအောင်ပါပါပဲဒါကလည်းသဘာဝကျတယ်လို့ထင်တယ်တို့တော့အကြမ်းဖက်တဲ့အဆင့်တိမရောက်ဘူးရံပက်ဖြစ်တဲ့သဘောတိမရောက်ဘူးဆိုလို့ရှိရင်ဒီလေသားတွေရှိတာကလည်းငင်းချမ်းစွာတဘောကွက်လဲပြီးတော့ဒီနိုင်တဲ့လူဖွဲ့စည်းဖြစ်သွားမှာပါပဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုသွားတဲ့ကိုယ်စားလှယ်၃ယောက်ပါတဲ့ပုဂ္ဂိုလ်တွေပေါ့လေသူတို့လည်းနိုင်ငံရေးအချင်းအတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်အသိပညာရင့်ကျက်တယ်အပြီးတိုင်းရင်းသားကိုယ်စားလှယ်တွေလည်းပါတယ်ဒီထက်မှဆိုသူတို့ကတော့ဒီအောက်ခြေမှာလောလောဆယ်ကြုံတွေ့လာရတဲ့အခက်အခဲတွေကြာရင်မင်းတို့သဘောနဲ့မင်းတို့ဖြေရှင်းလိုက်ဆိုရက်အခွင့်အာဏာမျိုးနေနေပူပိထားတဲ့လူဆရာမထင်ဘူးလားကျွန်တော်တခုသတိရမိတယ်ကျွန်တော်ဟိုနဝတခိတုံကအဲဖိလစ်ပိန်းမှာအာရှီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးညီလာခံကိုသတင်းလိုက်ယူတော့အဲ့မှာဝန်ကြီးကိုပေါ့ရသားဝန်ကြီးအဲ့ဒါဟာစစ်ဘုတ်ချုပ်ဝန်ကြီးမဟုတ်ဘူးအဲ့ပုဂ္ဂိုလ်ကိုသတင်းထုတ်ရမေတော့ဟာကျွန်တော်အထက်ကိုတင်ပြရပါအောင်မယ်ဆိုပြီးတော့ပြန်ပြောတော့လူရရည်ရအခုလည်းအဲ့လိုဖြစ်နေပြီသူတို့ကိုလုပ်ကိစ္စအသေးမွှားလေးနေရာကိစ္စလေးပါလေးကိုလုပ်ပိုင်ခွင့်ပူပိထားတဲ့ဆုံးဖြတ်ခွင့်ပူပိထားတဲ့လူဆရာမထင်ဘူးလား
ဟုတ်ကဲ့ကျဟိုပါတီတွေကဟိုမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာမဟုတ်ဘူးเนาะတိုင်းသားပါတီတွေရောပါတီတိုင်းကသူ့ရဲ့ဆုံးဖြတ်ချက်ချဖို့စနစ်တွေကိုမျိုးသားပြတင်းပြလဲတင်းပြရေးကာလနဲ့ညောညီစွာပြန်လဲစဉ်းစားသုံးသပ်ဖို့ဦးလာတယ်ပေါ့เนาะအဲ့တော့ပါတီဆုံးဖြတ်ချက်စနစ်တွေကိုကြည့်လို့ရှိရင်လည်းကျွန်တော်တို့မှာလဝဲဘက်ကလာတဲ့စနစ်တွေကပုံပြီးကဲနေကြတာတွေ့ရတယ်ဥမာဘုံဦးစီးအဲချုပ်ဘုံဦးစီးကျုပ်ကိုင်းတဲ့ဒီမိုကရေစီစနစ်မျိုးပေါ့နော်ဒီလိုဆုံးဖြတ်ချက်ချဖို့စနစ်တွေကများနေခဲ့တယ်ဒါကြောင့်မို့စနစ်တွေကိုပြန်လဲသုံးသပ်ပြီးတော့ပြန်လဲပြီးဘလို့ဘောချုပ်ကိုင်းမှုကိုဘလို့ဖြေလျှော့မလဲဘလို့ပေးမလဲဒီကိစ္စမှာလဲဆိုတာပြန်လဲစဉ်းစားကြရမယ်အနေထားဖြစ်တယ်လို့ကျွန်တော်ပြောတာပါနော်ပြန်လဲသုံးသပ်ကြနိုင်မယ်လို့ထင်ပါတယ
်ကျွန်တော်တခုဒီနေရာမှာဆက်ပြီးမေးချင်တာကတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလုပ်နေတဲ့လမ်းကြောင်းတိုင်းဒါပါတီနဲ့ကြည့်မယ်ပေါ့လေစောစောကပြောသလိုကျွန်တော်ဆွေးနွေးကြရသလိုဒီခက်ခဲလို့ကြော်လွှားသွားပြီးတွေ့ဖြစ်ကြပြီဆိုရင်တစ်ဖက်မှာလည်းလက်နက်ကင်အင်အားစုတွေနဲ့တပ်မတော်နဲ့လုံနေတဲ့ပြန်လည်စစ်မြေကြီးလမ်းကြောင်းကရှိသေးတယ်ဆိုတော့ဒီလမ်းကြောင်းနှစ်ခုကတပေါင်းပစည်းရဖြစ်သွားနိုင်တဲ့အလားလားဆရာဘယ်လိုမြင်လဲ
ရေဘူးအဖြစ်တော့မတူဘူးထင်တယ်ဆရာ
ဒါပေမဲ့နှစ်ခုပေါင်းစည်းဖို့တော့မလိုဘူးလားအဲ့တော့တကယ်တမ်းအမျိုးသားပြန်လည်စစ်မြေကြီးနဲ့ငင်းချင်းရဖို့အတွက်တစ်ခုနဲ့တစ်ခုဆက်ဆက်နေရမယ်
ဒီညီညီနှစ်ပတ်ဒီမှာလဲပါတီတွေရဲ့အခက်ခဏတတ်တတ်ပေးထားပြီးသားပါတယ်ဆရာအဲ့တော့တချို့အကြောင်းအရာတွေကညီညီရဲ့ကိစ္စမှာဆွေးနွေးရမယ့်ကိစ္စတွေဥမာကချင်ကပြောတယ်ပင်လုံစာချုပ်ရဲ့အထိုင်ခံနေကျွန်တော်တို့ပြောမယ်ဆိုတဲ့ဟာမျိုးကျွန်တော်တို့တွေ့လိုက်ရတယ်ဒါကညီညီရင်းနဲ့ပတ်သက်တဲ့ကိစ္စဖြစ်သွားတယ်အခုတွေ့ဆုံနေတဲ့ကိစ္စလက်ရှိအစိုးရဖွဲ့စည်းရေးလွှတ်တော်တွေမှာဥပဒေပြင်ပြောင်းလဲရေးအဲ့ဒါတွေနဲ့ပုံပြီးဆက်ဆက်နိုင်မယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်မို့နှစ်ခုခွဲတာကောင်းမယ်လို့ထင်တယ်
။နှစ်ခုတော့ကွဲလေဒါပေမဲ့လည်းတချိန်မှာတော့ပေါင်းစီရမှာပေါ့တကယ်တမ်းပြန်လဲစစ်မြေရေးတဲ့ငင်းငယ်ဆိုတာဒွန်တွဲနေတာပဲ။ပေါင်းတော့ပေါင်းရမှာဒီလိုညာမျိုးလား
။ဥပက္ခဟိုဟာလေကျွန်တော်နီးနာရန်တရား mechanism ရှိပြီးသားဆိုတော့ပေါင်းသွားမှာပေါ့။နောက်ဆုံးကပြောနေတဲ့ဟာတွေကိုလည်း48ဖော်ရုပ်ချုပ်ပုံချေကဥပဒေအထိုင်ကနေပြောမယ်ဆိုလို့ရှင်ဒါကိုယ်ကငင်းကြိုင်းရွှေနေတဲ့ဘက်မှာပို့ပြီးတော့အဲတင့်တော်ပဲထင်တယ်အဲ့ဒီဟာကတော့အဲ့ဒီမှာသွားပြီးတော့ပြန်လဲပြီးတော့ဆုံးချက်ရှိမှာပေါ့ issue တွေကဒါပေမဲ့ဒီဘက်မှာအခုလုံနေတာကတော့လာမယ့်9နှစ်တာကာလအတွင်းထဲမှာဘလို့ပုံစံမျိုးနဲ့လုံမလဲဘလို့စနစ်တွေကိုထူထောင်မလဲဆိုတဲ့ဟာညောအဲ့ဒါကဘာနဲ့သွားပြီးနွယ်နိုင်လဲဆိုလို့ရှိရင်20ရာစုပင်လုံတတိယညီလာခံပေါ့နော်အဲ့တော့ union accord အဲပြည်တော်စုသဘောတူညီတဲ့အပိုင်း3ရဲ့နောက်ဆက်တွဲမှာပါတယ်2020လို့လုပ်ငန်းစဉ်ဆက်ရကိစ္စတွေဆိုတာအဲ့ဒါကပုံပြီးအဓိကကြမယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုရင်အဲ့ဒါက2020လို့ကာလမှာအကောင့်တွေဖော်လို့ရတဲ့ဟာတွေရှိတယ
်။က COVID-19 ကူးစက်ခံရတဲ့သူတွေထဲမှာနောက်ဆက်တဲ့ဆိုးကျိုးတွေကိုပြင်းပြင်းထန်ထန်တွေ့ကြုံခံစားရတဲ့သူတွေရှိတယ်လို့နောက်ဆက်တဲ့ဆိုးကျိုးတိတိတသာမခံစားရဘဲယောဂပျောက်ကင်းသွားတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်ပြင်းထန်တဲ့နောက်ဆက်တဲ့ဆိုးကျိုးခံစားရတဲ့သူတွေကိုလေ့လာဆန်းစစ်ကြည့်လိုက်ရင် NCD လို့ခေါ်တဲ့မကူးစက်တဲ့ယောဂအခန်းတစ်ခုခုရှိထားတဲ့သူတွေဖြစ်နေတာကြောင့် NCD ယောဂတွေမဖြစ်အောင်ပိုပြီးအားစိုက်လှုပ်ဆောင်ဖို့အရေးကြီးလာတယ်လို့ဝါရင်ကျန်းမာရေးသတင်းအက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်ကအခုလိုပြောပါတယ
်ကင်ဆာအမျိုးမျိုးလိုက်ချတဲ့ကံမှာအဲ့လူတွေရဲ့ medical history ကိုကြည့်တဲ့ကံမှာ smoking history ပေးတာကိုတွေ့ရတယ်နော်ဆေးလေးတော့တာကိုတွေ့ရအဲ့တော့ဒီဆေးလေးနဲ့ဆေးရည်ကြီးစသုံးဆွဲခြင်းဒီကင်ဆာအားလုံးလူသားမှာဖြစ်တဲ့ကင်ဆာအားလုံးညီပါကိုနော်အဖြစ်များသောကစားတွေအားလုံးတို့ကိုဖြစ်စေသောအဓိကအကြောင်းရင်းကကဆေးလေးနှစ်ဆေးရည်ဖြစ်နေပါတယ်အဲ့တော့ဒီဆေးလေးနှစ်ဆေးရည်ကြီးကိုထိန်းချုပ်ဖို့ဆိုတာကကျွန်တော်တို့ကနှစ်ထပ်ခွန်းသုံးထပ်ခွန်းလုတ်တဲ့လုတ်ဖြစ်တယ်ဘာကြောင့်လဲဆိုတော့သူ့ကြောင့် NCD မဖြစ်တော့ဘူးသူသုံးဆဲတဲ့ကြောင့် NCD မဖြစ်တော့ဘူး NCD မဖြစ်တဲ့ပြတော့ pandemic ကိုလည်းကာကွယ်ရရောက်နော် pandemic ကြောင့်တည်ဆုံးတဲ့နှုန်းနဲ့ကာကွယ်ရရောက်သွားတယ်
နှလုံးသွေးတို့စီးကျုံတဲ့ကင်ဆာယောဂါတွေလိုမျိုးမကူးစက်တဲ့ NCD ယောဂါတွေဖြစ်အောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေထဲမှာဆက်လိုက်တဲ့ဆေးရည်ကြီးစားသုံးမှုကလည်းအကြောင်းတရအနေနဲ့ပါဝင်နေတာပါ။အာရှနဲ့ပစိဖိတ်ဒေသမှာဆက်လိုက်တဲ့ဆေးရည်ကြီးသုံးဆွဲမှုရောနေကြဆင်းအောင်လှုံ့ဆော်မှု UA ဖွဲ့စည်းထားတဲ့ APK အဖွဲ့ရဲ့လှုံ့ဆော်ဆောင်ရွက်မှုအနေနဲ့အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လိုက်ဆေးရည်ကြီးနဲ့ e-cigarette သုံးဆွဲမှုရောကြအောင်ဆောင်ရွက်လျက်ရှိပြီး e-cigarette ကြော်ညာတွေနဲ့အယောင်ဖြစ်တဲ့မှုတွေကိုလည်းပိတ်ပင်တားဆီးနိုင်မှုအတွက်ကြိုးစားလှုံ့ဆော်လျက်ရှိတယ်လို့ဒေါက်ထွေးစီမန်ကအခုလိုရှင်းပြပါရယ်။
ဆီလင်းဝေကင်းစင်သောဒေသတွေတီထောင်ရေးအဲ့ဒီဒေသတွေကိုတိုးချဲ့သွားရေးပေါ့နော်နံပါတ်1နောက်တကဆီလင်းနဲ့ဆေးရွက်ကြီးလုံးချခြင်းကိုကြော်ညာခြင်းနောက်ရောမြင့်တင်ခြင်းတွေကိုပိတ်ပင်တားဆီးရေးနောက်တကဆီလင်းနဲ့ဆေးရွက်ကြီးထွက်ပစ္စည်းတွေရဲ့လုံးချလို့ရရှိတဲ့အခွင့်အရေးကိုတိုးမြင့်ကောက်ခံရေးနောက်တကဒီလိုလုပ်တဲ့အခါမှာလည်းဒီနောက်ပိုင်းလူငယ်တွေပေါ်မှာဒီတိုဘက်ကူ industry လို့ခေါ်တဲ့ဆေးလိင်ဆေးရည်ကြီးထုတ်လုပ်ရေးလုပ်ငန်းကြီးပေါ့လေဟိုလွယ်ဆုံးပြောရရင်တော့ secret company ပေါ့နော်ဆေးလိင် company secret company တွေဆေးရန်ထုတ်လုပ်တဲ့ company တွေကနေပြီးတော့ sponsor ပေးတာတွေနော်ငွေကြေးကူညီထောက်ပံ့ပေးတာတွေမျိုးရေးလုပ်ငန်းတွေမှာထုတ်လာတွေကိုဒီ sub national level လို့ခေါ်တဲ့ဥနာတို့မြို့တော်တွေကနေပြီးတော့မြို့ကြီးအစ်အနာဂတ်နဲ့လက်မခံဘူးပါပဲနော်လက်ခံပြီးတော့သူတို့ရဲ့ဥစ္စာကိုလက်ခံရတယ်သူတို့ခိုင်းတာလုပ်ရတယ်လေနော်အဲ့လိုမျိုးတွေကိုလုတ်ဖြစ်အောင်ကျွန်တော်တို့ကဟိုမလုတ်ကြရေးပေါ့လေနော်အဲ့လိုတွေပါပါတယ
်အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆလိတ်နဲ့ဆေးရည်ကြီးတုံးဆွဲမှုလျှော့ချရေးအတွက်ရည်ရွယ်လှုပ်ရှားနေတဲ့ APK အဖွဲ့ကြီးကို2016ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးအခုခါမှာတော့အာရှပစိဖိတ်ဒေသအတွင်းမှာရှိတဲ့မြို့ကြီးအရေးအတွက်တော်တော်များများကပါဝင်လှုပ်ရှားဆောင်ရွက်လျက်ရှိတယ်လို့ဒေါက်ထွေးစီမန်ကပြောပါတယ
်2016ခုနှစ်မှာစဖွဲ့တော့ကတော့ကျွန်တော်တို့ဘာပေါ့ဧရှာမစိဘဲစနေနိုင်ငံပဲပါခဲ့ပါတယ်အခုသူကနေပြီးတော့ညီလာခံတွေကိုကျင်းပခဲ့ပါတယ်သူကဒီနှစ်တခါညီလာခံတွေကိုကျင်းပပါတယ်ကျင်းပတဲ့အခါပထမအဦးဆုံးညီလာခံ2016ခုနှစ်ပြီးတော့တတိယမြောက်ညီလာခံအထိ3နှစ်ပေါ့လေ68အထိကိုသူကစင်ကာပူနိုင်ငံမှာပြုလုပ်ခဲ့ရင်ဖြစ်ပါတယ်တတိယမြောက်ညီလာခံကတော့အင်ဒိုနီးရှားနိုင်ငံကိုဂူမြို့မှာလုပ်ခဲ့ပါတယ်အဲ့တော့အခုဆိုလို့ရှိရင်ဒီ APK အဖွဲ့မှာပါဝင်တဲ့အာရှပစိဖိတ်နိုင်ငံတွေ40လို့တော်တယ်ပေါ့လေ48မြို့နဲ့တော့48မြို့တော့ပါဝင်ဖွဲ့စည်းထားတဲ့ဖွဲ့ကြီးဖြစ်နေပါတယ်
အာရှပစိဖိတ်ဒေသမြို့ကြီးများမဟာမိတ်အဖွဲ့မှာမြန်မာနိုင်ငံကနေပြည်တော်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေကလည်းမဟာမိတ်အဖွဲ့ဝင်အနေနဲ့ပါဝင်တယ်လို့သိရပါတယ်APK အဖွဲ့နဲ့အတူဆလိတ်နဲ့ဆေးရည်ကြီးသုံးဆွဲမှုလျှော့ချရေးလှူရှားဆောင်ရွက်ကြတဲ့နေရာမှာဒီနေ့မှာတော့နေပြည်တော်မြို့မှာအကောင့်ထဲဖော်ဆောင်ရွက်မှုတွေအကြောင်းကိုနေပြည်တော်မြို့တော်ဝင်ဖြစ်သူဒေါက်တာမြို့အောင်ကတင်ပြဆွေးနွေးခဲ့တယ်လို့သိရပါဗျ။တ
ော့မြန်မာနိုင်ငံဆိုကျွန်တော်တို့နေပြည်တော်เนาะနေပြည်တော်မြို့တော်ဝင်ကသူ့ရဲ့အောင်မြင်မှုတွေဖော်ဆောင်ချက်တွေကိုနေပြည်တော်မြို့တော်ကကိုယ်တိုင်တင်ပြသွားတယ်။ဟောတကဟိုအင်ဒိုနီးရှားနိုင်ငံဆိုအများကြီးပဲမြို့လေးတွေเนาะဒီကိကျွန်တော်မြို့တော်မဟုတ်ပဲနဲ့ဟိုမြူကြီးအဆင့်နဲ့ရှိတဲ့နိုင်ငံတွေ3-4ပြီးတော့ပါတယ်เนาะနောက်တကနီပေါ်ကလည်းပါတယ်နောက်တကဂျီမော့ဒက်စတီကလည်းပါတယ
်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုကပ်ရောဂါဖြစ်တဲ့အချိန်မှာမကူးစက်တဲ့ NCD ယောဂါရှိတဲ့သူတွေဟာကိုဗစ် -19 ယောဂါရဲ့နောက်ဆက်တဲ့ဆူကျူတွေကိုပြင်းပြင်းထန်ထန်ခံစားကြရတာကိုတွေ့မြင်ရတာကြောင့် NCD ယောဂါဖြစ်စေတဲ့အကြောင်းအရာတွေကတစ်ခုဖြစ်တဲ့ဆက်လိုက်တဲ့ဆေးရည်ကြီးသုံးဆဲမှုကိုရော့ကြအောင်ဆောင်ရွက်ပေးဖို့ကလည်းအရေးကြီးတဲ့လုံဆောင်ချက်တစ်ခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရင်းဆုံးတော့အင်္ဂလန်ပရီးမီယာလိဘောလုံးသတင်းတွေနဲ့စကြပါမယ်ဒီတစ်ပတ်ပရီးမီယာလိဘောလုံးပွဲတွေမှာတော့အသင်းကြီးတွေကမန်ယူမန်စီးတီးစပါ့စ်နဲ့အာဆနယ်တို့အနိုင်ရခဲ့ကြပါတယ်မန်ချက်စတာယူနိုက်တက်နဲ့အက်စတန်ဗီလာတို့အိုးလ်ထရက်ဖို့မှာအကျိန်းနဲ့ကစားခဲ့ကြပြီးတော့မန်ယူက2ဂိုးတကိုးနဲ့နိုင်ပါတယ်တော့တော်တနမ်နဲ့လီးဒ်စ်ယူနိုက်တက်ပွဲမှာတော့တော်တနမ်က3ဂိုးကိုမရှိနဲ့နိုင်ပြီးအာဆနယ်ကလည်းဝက်စ်ဘရမ်ကို4ဂိုးကိုမရှိနဲ့နိုင်ပြီးဒါဟာအာဆနယ်အတွက်တော့ချယ်ဆီကိုနိုင်ပြီးတဲ့နောက်3ပွဲဆက်တိုက်နိုင်လိုက်တာလည်းဖြစ်ပါတယ်ဒီတော့မှအသင်းကြီးတွေကချယ်ဆီနဲ့မန်စီးတီးတို့စတန်ဖို့ဘရစ်မှာတွေ့ခဲ့ကြပြီးတော့မန်စီးတီးက3ဂိုးတကိုးနဲ့နိုင်ခဲ့ပါတယ်မန်စီးတီးအတွက်ဂိုးတွေကတော့ဝန်ဒဂန်ဖိုဒန်နဲ့ဒဘရိုင်းနာတို့ကပထမပိုင်းမှာပဲသွင်းခဲ့ကြတာဖြစ်ပြီးတော့ချယ်ဆီအတွက်ဂိုးကတော့ဘွေဘီကာနီဒန်ယားအချိန်ပိုမှာဟတ်ဆန်အိုဒရိုက်ကသွင်းခဲ့တာဖြစ်ပါတယ်ဒီလနေ့ကတော့လီဗာပူးနဲ့ဆောက်သမ်တန်တို့ဆောက်သမ်တန်ကွင်းမှာကစားခဲ့ကြပြီးတော့ဆောက်သမ်တန်အသင်းကတကူးကိုမရှိနဲ့နိုင်သွားခဲ့ပါတယ်ဒါကြောင့်19ပွဲပြီးတဲ့အချိန်မှာတော့ Liverpool နဲ့ Manchester United တို့က33မှတ်စီနဲ့ဇယားထိပ်မှာရှိနေပြီးတော့ Manchester United ကတော့တပွဲလျော့ကစားထားပါတယ်။ဒီနေ့ Premier League မှာထူးခြားတာတစ်ခုကတော့ရာသီထောက်ဝက်ကျိုးကနှီးမှာပဲမှတ်ပေးစရာအပေါ်ပိုင်းမှာရှိနေတဲ့အသင်း10သင်းဟာအမှတ်တွေတိတ်မကွာကြပဲထိပ်ဆုံးမှာရှိတဲ့အသင်းနဲ့အဆင့်10မှာရှိတဲ့အသင်းဟာ9မှတ်ပဲကွာတာဖြစ်ပါတယ်။ဒါကြောင့်ဒီနေ့မှာပွဲတွေကပိုပြီးတော့အကျိန်းနယ်ရှိလာပုံရပြီးတော့ Champions League နေရာဝင်ခွင့်ရနိုင်တဲ့အသင်းတွေလည်းပိုများလာနေတယ်လို့ဆိုရမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအင်္ဂလန်မှာ virus ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာကြောင့်ဘောလုံးသမားတွေနဲ့အသင်းတာဝန်ရှိသူတွေတချို့ virus ကူးစက်ခံရပြီးတော့မကစားနိုင်တာတွေပွဲရွှေ့ဆိုင်လာတာတွေရှိလာနေတယ်လို့တချို့ကွင်းတွေမှာပရိသတ်တွေကိုအကန့်အသတ်နဲ့ကြီးကွင်ပေးထားတာတွေကိုလည်းပြန်ပြီးတော့ရုပ်သိမ်းလိုက်ရပြီးတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒါကြောင့်ဘောလုံးပွဲတွေရပ်ဖို့လိုမလားဆိုတဲ့မေးခွန်းတွေလည်းရှိလာနေပါတယ်။အာဆနယ်နီးပြားမီကယ်အာတက်တာကတော့
But Simon said that all the protocols that we have in place, everything that we do around the training.
ဘောလုံးကွင်းတွေနဲ့လက်ချင်ကွင်းတွေမှာချမှတ်ထားတဲ့လိုက်နာမယ့်စီကံတွေရဲ့နောက်ဘောလုံးပွဲတွေကအပြင်မှာကစားရတာကြောင့် virus and ရဲ့ကတော့အတော်လေးနည်းပါတယ်။ virus စစ်ဆေးတာတွေလှုပ်လာတဲ့အချိန်ကစပြီးကြည့်လိုက်ရင်လည်းအခြေအနေတွေကအရန်ကောင်းပြီးဒီစနစ်ကအလုပ်ဖြစ်တယ်ပြောရမှာပါဒါပေမဲ့ပြီးခဲ့တဲ့အပတ်တုန်းကတော့တမျိုးပေါ့ကျွန်တော်တို့အနေနဲ့အရင်တုန်းကလိုမျိုးထိထိရောက်ရောက်လုပ်နေအောင်နောက်ထပ်ကန့်သတ်မှုတွေထပ်တိုးတာတွေ virus စစ်ဆေးတာတွေကိုပို့ပြီးတော့လှုပ်လာလိမ့်မယ်လို့တော့ထင်ပါတယ်ကြည့်တာပေါ့ဒါပေမဲ့ကျွန်တော်ထင်တာတော့ဒါကအလုပ်ဖြစ်နိုင်ပြီးပွဲတွေကိုလည်းမကြက်ပဲဆက်ကစားနိုင်မယ်လို့ထင်ပါတယ
်လေဦးနေပြရာဂင်ကလော့ကလည်းသူ့အနေနဲ့တောင်းဝန်ရှိသူတွေဆုံးဖြတ်တဲ့အတိုင်းသဘောတူမှာဖြစ်ပေမဲ့ပွဲရရရလောက်တဲ့အထီတော့မလိုတော့ဘူးလို့မျှော်လင့်ကြောင်းပြောပါတယ်ပရီးမီယာလိဂ်ဖက်ကနောက်ထပ်ထူးခြားတဲ့သတင်းတစ်ခုကတော့မန်ချက်စတာယူနိုက်တက်နီးပြဟောင်းတော်မီဒေါခတီဟာပြီးခဲ့တဲ့ခြားသောပရီးနေ့ဒီဇင်ဘာ31ရက်နေ့မှာပဲကွယ်လွန်သွားခဲ့ပါတယ်ဒေါခတီဟာအချိန်တော်ကြာနေမကောင်းဖြစ်နေခဲ့ပြီးတော့အသက်62နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူရဲ့မိသားစုကပြောပါတယ်။အခုလိုဒေါခတီကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနည်းကြောင်းမန်ချက်စတာယူနိုက်တက်အသင်းကထွေတယ်ကနေပြောထားပါတယ်။ဒေါခတီဟာမန်ချက်စတာယူနိုက်တက်အသင်းကို1989ခုနှစ် FA ဖလားရအောင်ဦးဆောင်ခဲ့ပြီးတော့စိတ်လုံးရှားစရာတိုက်စစ်တွေနဲ့အသင်းရဲ့အကောင်းဆုံးအစဉ်အလာတွေကိုထိန်းသိမ်းခဲ့သူဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်သူဟာ Chelsea နဲ့ Aston Villa ပါဝင်ကလပ်အသင်း12သင်းကိုနှီးပြလောက်ခဲ့ပြီးတော့ Scotland အတွက်တော့1951ကနေ59ခုနှစ်ကြာမှာ25ပွဲကစားပေးခဲ့ပြီးတော့ Preston North အသင်းအတွက်တော့ပွဲပေါင်း300ကျော်ကစားပေးခဲ့သူဖြစ်ပါတယ်ခင်ဗျာတစ်ချိန်တည်းမှာပဲဥရောပရဲ့ဆောင်းရာသီဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကလည်းပြန်ဖွင့်လိုက်ပြီဖြစ်ပါတယ်ဒါပေမဲ့ဘောလုံးသမားအပြောင်းရွှေ့တွေကြီးကြီးမားမားမဖြစ်ခင်မှာပဲပြင်းထန်တဲ့ PSG အသင်းကတော်တနမ်နီးပြဟောင်းပိုချတီနိုကိုနီးပြဖြစ်နေခန့်လိုက်ပါတယ် PSG အသင်းကဒီခရစ်စမတ်မတိုင်ခင်မှာပဲဂျာမန်နီးပြတောမတ်စတာခယ်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးတော့ပိုချတီနိုကို2022ခုနှစ်ဇွန်လအထိနီးပြဖြစ်ခန့်လိုက်ပါတယ် PSG နီးပြဖြစ်လာတဲ့ပတ်သက်ပြီးပိုချတီနိုကတော့
Very happy to be here I think it's an amazing opportunity
အခုလို BSD ဒီမှာနှီးပြဖြစ်လာတဲ့အတွက်ရန်ဝမ်းသာပါတယ်ဒါတကယ်ခွင့်ရတဲ့လို့လည်းထင်ပါတယ် PSG အသင်းကိုရောက်ပြီးနှီးပြဖြစ်နေဆက်လုပ်သွားဖို့ဆေးလုရှာမိပါတယ်ကျွန်တော်အနေနဲ့ကစားသမားအဖြစ်နဲ့ဒီမှာကစားပြီးကလေးကအများကအားပေးနေတာဖြစ်ပြီးပိတ်သက်တင်နေလဲအများကဆက်ဆံရေးကောင်းပါတယ် PSG အသင်းကကမ္ဘာအကြီးဆုံးအသင်းတွေကတစ်ခုပ
ါနောက်ပြန်ပိုချက်တီနိုကတော့ PSG အသင်းနေနဲ့အနိုင်ရဖို့တည်းမဟုတ်ဘဲအကောင်းဆုံးပုံစံနဲ့ကစားပြီးတော့အနိုင်ရဖို့လိုတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ပိုချက်တီနိုဟာကစားသမားဖြစ်နေ2000ခုနှစ်ကနေ2003ခုနှစ်ကြားမှာ PSG အသင်းမှာကစားခဲ့ပြီးတော့နီးပြဖြစ်နေတော့ Espanyol, Southampton နဲ့ Tottenham Hotspur အသင်းတွေကိုကိုင်းခဲ့တာဖြစ်ပါတယ်ခင်ဗျာ Dennis Murray ဘက်မှာတော့ Britain က Andy Murray က American နိုင်ငံ Florida မှာလုပ်မဲ့ Delray Beach Open Dennis Murray ကနေထွက်လိုက်ပါတယ်လာမယ့် Australian Open Tennis ပြိုင်ပွဲအကျိုးအနေနဲ့လုပ်တဲ့ဒီပြိုင်ပွဲကိုအစောပိုင်းကဝင်ပြိုင်ဖို့လှုပ်ထားပေမဲ့ virus ကူးစက်မှုတွေဆိုရင်ဒါကြောင့်နှုတ်ထွက်လိုက်တာပါ Murray ဟာဒဏ်ရာတွေကြောင့်ပြီးခဲ့တဲ့တစ်နှစ်လုံးလိုလိုမကစားနိုင်ပဲနေခဲ့ရတာပါဒါပေမဲ့လာမယ့် Australian Open ပြိုင်ပွဲကိုဝင်ဖို့အတွက်အဓိကအားလုံးစိုက်သွားမှာဖြစ်တာကြောင့်လို့ပြောပါတယ်ဒီနေ့ Australian Open ပြိုင်ပွဲကိုတော့ပုံမှန်ထက်3ပတ်နောက်ကျပြီးလာမယ့် February 10ရက်နေ့မှာစတင်ကျင်းပသွားမှာဖြစ်ပါတယ်ဒါဆိုတဲ့မှာပဲ virus ကူးစက်မှုတွေကြောင့် Australia နိုင်ငံမှာကျင်းပဖို့ရှိတဲ့ Formula 1 Grand Prix ကားပြိုင်ပွဲကိုလည်းကျွေးဆိုင်မဲ့အလားအလာတွေရှိနေပါတယ်။ virus ကူးစက်မှုတွေမြင့်တက်လာနေတာနဲ့ကန့်သတ်မှုတွေတင်းကျပ်လာနေတာကြောင့်ပြိုင်ပွဲကိုအခုလိုစဉ်းစားလာနေတာဖြစ်ပါတယ်။ Formula 1ကားပြိုင်ပွဲရဲ့2021ရာသီအဖွင့်ပွဲဖြစ်တဲ့ Australian Grand Prix ကိုမနစ်တုန်းကလည်းဖျက်ထားတဲ့အတွက်ဒီနှစ်မှာတော့ပြိုင်ပွဲကိုထပ်ပြီးတော့ဖျက်နိုင်ခြင်းနည်းပြီး Max Verstappen ကိုရှေ့ဆိုင်ဖို့အလားအလာပိုများတယ်လို့အတင်းတွေတော့ထွက်ပေါ်နေပါတယ်။ဒါပေမဲ့အခုလောလောဆယ်မှာတော့ဇုံတရားဆုံးဖြတ်ထားတာမရှိသေးပဲဒီလအကောင်နောက်ကြမှာဆုံးဖြတ်သွားဖို့ရှိနေပါတယ
်ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်ကြမှာဆက်ပြီးတော့ဆုံးကြတာပါဗျာ
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ဘူဒူညအတွက်သတင်းပတ်စင်ကဏ္ဍတွေထုတ်လွှင့်ခဲ့ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်တက်လို့တော်ဂျော်ဂျီယာပြည်နယ်ကုစားပြုအမတ်နေရာ2နေရာအတွဲနောက်တစ်ကြော့ရွေးကောက်ပွဲတွေအင်္ဂါနေ့ကကျင်းပတာမှာအမတ်နေရာ2နေရာကိုဒီမိုကရက်တစ်ပါတီကုစားပြုအမတ်လောင်းကအနိုင်ရတဲ့အကြောင်းအမေရိကန်သတင်းဌာနတွေကအခမ်းအနံကြေညာထားပါတယ်။နောက်တနည်းအားအတွက်တော့ဘယ်သူအနိုင်ရတယ်ဆိုတာပြက်ပြက်သားသားအဖြေမထွက်သေးပါဘူး။နိုဝင်ဘာလ3ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေအရရွေးကောက်ပွဲဝင်ပြိုင်ခဲ့သူသမ္မတလောင်း2ဦးရထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေကိုအထက်နဲ့အောက်လွှတ်တော်ညက်ကအမတ်တွေဒီကနေ့တည်ပြကြတော့မှာဖြစ်ပါတယ်။လက်ရှိအချိန်ထိဆိုရင် Republican အမတ်တရာကျော်ကကိုယ်စားလှယ်မဲအကြီးအကျယ်နဲ့ပတ်သက်ပြီးကန့်ကွက်မယ်လို့ပြောထားပါတယ်။ဒါပေမဲ့သူတို့ကန့်ကွက်တာကရွေးကောက်ပွဲရလဒ်ကိုပြောင်းသွားစေတဲ့အထိတော့မဖြစ်နိုင်ပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့တော်နဲ့အနီးတစ်ဝိုက်ကထောင်ထဲကြီးတဲ့စက်ရုံတွေမှာကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးမှုတွေထပ်တိုးလုပ်သွားမယ်လို့အာဏာပိုင်တွေကပြောပါတယ်။ရွှေပြောင်းလို့တမထောင်ထဲကြီးပြီးလုခိုင်နေတဲ့စမုတ်စခွန်ခရိုင်ကပင်လယ်ဇာလုပ်ငန်းတွေမှာရောဂါကူးစက်မှုအများဆုံးဖြစ်နေတာကြောင့်အခုလိုမျိုးရောဂါပိုးစစ်ဆေးတာကိုတိုးချဲ့လှုပ်ဆောင်ဖို့စီစဉ်လာတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာဒီကနေ့တည်းရက်တည်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ1590ကျော်ရှိတဲ့အတွက်အဆိုအရကအရေးပေါ်အခြေအနေကြေညာဖို့ပြင်ဆင်နေပါတယ်။ဒီဥနိုင်ငံဟီဘေးပြည်နယ်အတွင်းမှာလည်းကိုဗစ် -19 ကူးစက်မှုတွေမြင့်တက်လာနေတာကြောင့်ပိုတင်းကျပ်တဲ့စည်းကမ်းတွေချမှတ်ဖို့ပြင်ဆင်နေပါတယ်။ဒီဥလင်္ကာနိုင်ငံမှာတော့လူအများသွားလာတဲ့နေရာတွေမှာနှာခေါင်းစည်းမတက်သူတွေနဲ့လူချင်းခောက်ခွာနေရမဲ့စည်းကမ်းမလိုက်နာသူတွေကိုမဖြစ်မနေရောဂါစစ်ဆေးဖို့ရဲတပ်ဖွဲ့ကလှုံ့ဆော်နေပါတယ်ခင်ဗျာ။ဇန်နဝါရီလ6ရက်ဗုဒ္ဓဟူးညဗီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီ UA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒီပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။
This program has come to you from the Voice of America, Washington.